Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာမေလာ31ရက်တနင်္လာနေ့ VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ1925 30မိနစ်နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မှုအဖြစ်ကျွန်တော်ဇော်ဝင်လိုင်ကဆောင်ရွက်ပေးတော့ပါမယ်။ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
ကျွန်တော်တို့ကတော့ဟိုပုံမှန်နင်းနင်းပြောရရင်တော့ဈမ်းပေါ်ထွက်လို့ရရင်ဈမ်းပေါ်ထွက်မယ်။အခွင့်အရေးရတာလို့ကျွန်တော်မျိုးတိုင်းတိုက်ပွဲမျိုးကြီးရှင်ရအောင်ဆိုရင်လည်းကျွန်တော်ကသနက်ကံကတော့ရှင်ပြင်မယ်ပေါ့နော်။ကျွန်တော်တို့မှတော့အကုန်လုံးပြည်ရပါပဲ။ရရလက်နဲ့ဆွဲတိုက်ဖို့ကတော့ကျွန်တော်ရဲ့အခွင့်အရေးပဲဗျ။
ဆရာနာရှင်စနစ်ကိုရရလက်နဲ့ဆွဲပြီးနှိမျိုးစုံနဲ့တော်လှန်နေကြတာတွေနဲ့ဆန္ဒပြပွဲတွေအကြောင်းအပါအဝင်တရားပြည်နယ်အတွင်းကစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရဲ့တိုက်ပွဲနောက်ဆုံးအခြေအနေတွေရှမ်းပြည်နယ်ကုတ်ခိုင်မြို့မှာညီနောင်မဟာမိတ်အဖွဲ့ကစစ်ကောင်စီတပ်စခန်းကိုတိုက်ခိုက်ခဲ့တာစတဲ့တဲ့ရင်တွေအပါအဝင်စကိုင်းတိုင်းကလေးမြို့နဲ့ကတားမြို့တွေကတိုက်ပွဲတွေအကြောင်းကချင်ပြည်နယ်တွန်းတိကမှာကနချင်းပြည်နယ်တွန်းဆောင်မြို့မှာကိုဗစ်ရောဂါနဲ့ကိုယ်ဆောင်မျိုးသမီးတဦးသေဆုံးသွားတဲ့အကြောင်းစတဲ့သတင်းပေးပို့ချက်အပြည့်အစုံကိုနားဆင်ကြရပါမယ်။အပတ်စဉ်ကဏ္ဍမှာတော့သတင်းတော်မဆုစီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေကြောပြမအစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့တနင်္လာညအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့ကပြောပြကြပါမယ်ခင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်မှုဖွဲ့ထားတဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့ရောတိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့ပါမြန်မာစစ်တပ်ကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်။စီရေးဆိုင်ရာလှုပ်ရှားမှုတွေကိုကျွမ်းလကုန်တည်ရထားတယ်လို့မြန်မာစစ်တပ်ဖက်ကကြေညာထားပေမဲ့လည်းချင်းပြည်နယ်နဲ့ရှမ်းပြည်နယ်အပါအဝင်ဒေသတချို့မှာတိုင်ရင်သားလက်နက်အဖွဲ့တွေနဲ့တိုက်ပွဲတွေဆက်ဖြစ်နေတာပါရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်နှစ်ဘက်ကရွာကစစ်ကောင်စီတပ်စခန်းတချို့ကိုညီနောင်မဟာမိတ်လို့ခေါ်တဲ့ရှမ်းမြောက်အခြေစိုက်တိုင်ရင်သားတပ်ဖွဲ့၃ဖွဲ့ကပူးပေါင်းတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲကြောင့်အရသာတယောက်တေဆုံးပြီးတော့မြန်မာစစ်တပ်ဖက်က၁၀ယောက်ထက်မနည်းကြာဆုံးခဲ့တယ်လို့ဒေသခံတွေကပြောဝေမဲ့တိကျအတည်ပြုချက်မရသေးပါဘူးစီအုပ်ချုပ်ရေးကောင်စီပြောခွင့်ရပုတ်ချုပ်စော်မင်းထွန်းကလည်းနှစ်ဖက်ကသတင်းနဲ့ပတ်သက်ပြီးတော့မသိရသေးဘူးလို့ VOA ကိုပြောပါတယ်။အာဏာသိမ်းမှုကိုဆက်ညင်မှုဖွဲ့စည်းထားတဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့ပါဒေသအတော်များများမှာမြန်မာစစ်တပ်ကြားပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားနေပါတယ်။ချင်းပြည်နယ်ကလေးမြို့တာစီရွာမှာဒီကနေ့မနက်ပိုင်းကပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ခိုက်မှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။တရင်နာနဲ့နဲ့ကင်တိုက်ပွဲတွေနဲ့အတူအာနာသိမ့်မှုဆန့်ကျင်ပုံစံမျိုးစုံနဲ့ဆန္ဒပြပွဲတွေကလည်းမြို့ကြီးတွေနဲ့နယ်မြို့တွေမှာကြိုကြားကြိုကြားဆက်လက်ပေါ်ပေါက်နေသေးပါခုလိုအခြေအနေတွေကြောင့်ဒေသပေါင်းစုံကနေနေရဆွန့်ခွာပြေးနေရတဲ့ပြည်သူတောင်းနဲ့ချီရှိပြီးတော့လူသားချင်းစာနာမှုအရေးပေါ်အကူအညီတွေအရေးတကြီးလိုအပ်နေတယ်လို့လူမှုရေးအဖွဲ့တွေကပြောပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးအချက်အလက်ကိုတုံ့ပြန်ရမှာအင်ဒိုနီးရှားနိုင်ငံရဲ့ဥဆောင်ကျွပ်ပတ်မှုကိုအတိအမှတ်ပြုတဲ့အကြောင်းအာရှဒေသတွေနိုင်ငံတွေကိုလာရောက်တဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ကကြက်ကတာမြို့မှာဒီကနေ့ပြောဆိုပါတယ
် I want to recognize Indonesia for its leadership in response to the crisis in Myanmar
မြန်မာနိုင်ငံကိုငြိမ်းချမ်းပြီးတော့တာယာဝှက်ပြောတဲ့ဒီမိုကရေစီအယက်တာအုပ်ချုပ်မှုအောက်ပြန်ရောက်ရေးအင်ဒိုနီးရှားနိုင်ငံကအရှိဆုံးကပါဝင်ခဲ့တာကိုအတိအမှတ်ပြုလိုပါတယ်လို့အမေရိကန်ဒုနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ကအင်ဒိုနီးရှားဒုနိုင်ငံခြားရေးဝန်ကြီးမဟင်ဒရာစင်ဂရာနဲ့ပူးရဲချင်းမာတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါအင်ဒိုနီးရှားပြည်ရင်ကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံတွေကိုလည်းဝန်ကြီးရှာမန်တွေ့ရောက်မှာဖြစ်ပါတယ်သူရဲ့အခီးစဉ်ဟာအာဆီယံအရှိတောင်အရှာနိုင်ငံတွေအပေါ်အမေရိကန်ပြည်ထောင်စုကထားရှိတဲ့ကတိကဝတ်တွေကိုခိုင်ခိုင်မာမာထပ်ပြီးတော့အတည်ပြုတဲ့ခီးစဉ်ဖြစ်တယ်လို့မြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေရဆန်ရေးမတရားဖမ်းဆီးခံရသူတွေကိုပြန်လုပ်ပေးရအပါဝင်ဒီမိုကရေစီပြန်လည်တည်ဆောက်ရေးနဲ့ဒေသရင်းအခြားကိစ္စရပ်တွေကိုဆွေးနွေးမယ်အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။အရှေ့တောင်အာရှနိုင်ငံတွေကိုတွားရောက်တဲ့ခီးစဉ်ပြီးရင်တော့ဘယ်လ်ဂျီယမ်နဲ့တူရကီနိုင်ငံတွေကိုလည်းဒုဝန်ကြီးရှာမန်တွားရောက်မှာဖြစ်ပါတယ်။အရှေ့တောင်အာရှနိုင်ငံတချို့မှာကာယောဂါကန့်သက်ချက်တွေချမှတ်ပြီးတော့ဆက်ယုံအလုပ်ယုံတွေပိတ်တာကာကွယ်ဆေးအရှိန်မြင့်ထိုးပေးတာတွေရှိနေပေမဲ့လည်းကိုဗစ်ပိုးကူးစက်မှုကတချိန်ထိုးတက်လာနေပါတယ်။ဩစတြေးလျနိုင်ငံကဒုတိယအကြီးဆုံးမြို့ဖြစ်တဲ့မဲလ်ဘုန်းမှာလည်း9ရက်ကြာကန့်သက်ချက်တွေထုတ်ပြန်ထားပါတယ်
။ The challenge ahead of us is a very very significant one. In the past 24 hours we've identified
ရှေ့မှာရင်ဆိုင်ရမယ့်စိန်ခေါ်ချက်တွေကတိတ်ကိုကြီးမားပါတယ်။စိုးရင်ရမယ့်နေရာအတော်များများကိုလည်းပြီးခဲ့တဲ့24နာရီအတွင်းတွေ့ထားပါတယ်။လူအုပ်ယုံတွေမှာလည်းတိတ်ကိုစိုးရင်စရာကောင်းတဲ့နှုံးနဲ့ကူးစက်နေတာတွေ့ရပါတယ်လို့ Victoria ပြည်နယ်ယာယီဝန်ကြီးချုပ် James Malio ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ Victoria ပြည်နယ်မှာကိုဗစ်ကြောင့်သေဆုံးသူ100ကျော်ရှိပြီးတော့အများစုကလူအယုံတွေကပါတခါလူရဲ့အချိုးအစားနဲ့တွေ့ရင်မလေးရှားနိုင်ငံကပိုကူသူဟာအိန္ဒိယကပိုကူသူထက်ပိုများလာနေပြီးတော့ Thai, Vietnam, Cambodia, Laos နဲ့အရှေ့တီမောမှာလည်းကြီးခဲ့တဲ့လထက်ကစာရင်ပိုကူသူ20ကျော်တိုးလာပါတယ်ထိုင်းနိုင်ငံမှာပထမပိုင်းပိုကူဆက်ခဲ့တဲ့အချိန်ကတည်းကဆိုင်ပြီးခဲ့တဲ့နှစ်လအတွင်းကိုဗစ်ကြောင့်သေဆုံးသူကဆယ်ဆတိုးလာပါတယ်။ဗီယက်နမ်နိုင်ငံမှာတော့အိန္ဒိယနဲ့ဗြိတိန်မှာတွေ့ရတဲ့ဗီဇာပြောင်းပိုးနှမျိုးပေါင်းစပ်နေတဲ့ကူးစက်များပိုးတဲ့တမျိုးတွေ့ထားတယ်လို့အစိုးရတာဝန်ရှိသူတွေကဒီယုံပက်ရက်မှာပဲကြေညာခဲ့တာပါ။ဒီပိုးကလေထဲကနေအလင်းများကူးစက်ပြန့်နှံ့နေတာကြောင့်တာဝန်ရှိသူတွေဆိုရင်နေတာပါ။လူရေ68တန်းကျော်ရှိတဲ့ဗီယက်နမ်မှာတည်ဆုံသူ50နီးပါးသာရှိပြီးတော့ကက်ရောဂါကိုအောင်မြင်စွာထိန်းချုပ်နိုင်ခဲ့ပေမဲ့ခုတော့စီးပွားရေးမျိုးလိုဟိုချီမင်းမှာကန့်မှတ်ချက်တွေကိုဒီကနေ့ပဲချမှတ်လိုက်ရပါတယ်။ဂျပန်နိုင်ငံမှာတော့ကိုဗစ်ကြောင့်အရေးပေါ်လူနာစံချိန်တင်တိုးလာနေတဲ့ကြားကအိုလံပစ်အားကစားပွဲလို့ပို့အစိုးရကတင်ဆင်နေပါတယ်။အားကစားပွဲအတွက်ဆေးဝါးနှံ80ရာခိုင်နှုန်းကိုအစီအစဉ်လုပ်ထားတယ်လို့အိုလံပစ်ပွဲထိပ်တန်းတာဝန်ရှိသူတို့ကရိုက်တာသတင်းကိုဒီကနေ့ပြောပါတယ်။ဂျပန်မှာပိုကူဆက်မှုကျဆင်းလာတဲ့ဆိုပေမဲ့ကာကွယ်ဆေးထိုးသားသူက1.4ရာခိုင်နှုန်းပဲရှိသေးတယ်လို့ရိုက်တာသတင်းတရမှာဖော်ပြထားပါတယ်။ရွှင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘာဆန်ချာကျွန်းမှာရှစ်ပြောင်းနေထိုင်ရတဲ့အခြေအနေကိုကန့်ကွက်တဲ့အနေနဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေဆန္ဒပြတဲ့အကြောင်းဘင်္ဂလားဒေ့ရှ်ရဲ့အရာရှိတွေရဲ့ပြောဆိုချက်ကို AFP သတင်းကဖော်ပြပါတယ်။ပြည်ခရက်နဲ့ဒီဇင်ဘာလနောက်ပိုင်းကလေးကဘာဆန်ချာကျွန်းကိုဒုက္ခသည်တွေပြောင်းရွှေ့ဖို့ရထားတဲ့အထက်ကဒုက္ခသည်18,000ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေပြောင်းရွှေ့ပေးထားတာပါ။ဒီကနေ့ဒုက္ခတဲ့4,000လောက်ကဒုက္ခတဲ့များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR အရာရှိတွေလာရောက်တဲ့အချိန်နဲ့အချိန်ကပ်ပြီးတော့ဆန္ဒပြတာပါ။ပါဆန်ချာကျွန်းမှာမုန်တိုင်းတန်ကြာရောက်ရင်ဘေးကင်းလုံခြုံမှုရှိဖို့ဆိုရင်းတဲ့အကြောင်းကုလသမဂ္ဂဖွဲ့စည်းတွေကတတိပေးခဲ့တယ်လို့ပဲဒုက္ခတဲ့တချို့ကလည်းကန့်ကွက်ခဲ့တာပါ။ရွန်ဂျာဆိုတဲ့အတုံးတုံးကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကလည်းဒုက္ခတဲ့တွေပြန်ပို့ရေးအစီအစဉ်တွေမဆောင်နိုင်တဲ့အချိန်ကော့ခ်စ်ဘဇားမှာရှိတဲ့ဒုက္ခတဲ့တောင်းကျော်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရွှေ့ပြောင်းပေးခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံမှာမိသားစုတစ်ခုကလေးနှစ်ယောက်ပဲယူဖို့အစိုးရကခွင့်ပြုပေးထားရာကကလေး3ယောက်ချီယူနိုင်တယ်လို့ပြောင်းလဲသတ်မှတ်လိုက်ပါတယ်။အစိုးရမူဝါဒချမှတ်ရေးပေါ်လစ်ဂျူရိုအစည်းအဝေးဆုံးဖြတ်ချက်အရအဲ့ဒီလိုခွင့်ပြုလိုက်တာဖြစ်ကြောင်းအစိုးရပိုင်းစင်ဟွာသတင်းကမေလ31ရက်နေ့ဒီကနေ့မှာကြေညာတာပါ။တရုတ်နိုင်ငံမှာအသက်အရွယ်ကြီးသူတွေတိုးလာနေပြီးတော့နိုင်ငံတွင်းလူဦးရေဖွဲ့စည်းတိစောက်ပုံစနစ်အရကလေးယူနိုင်တဲ့ကန့်သတ်ချက်ကိုခုလိုပြောင်းလဲခဲ့တာဖြစ်တယ်လို့လည်းသတင်းမှာကြေညာပါတယ်။ကမ္ဘာမှာလူရဲ့အများဆုံးရှိတဲ့တရုတ်နိုင်ငံမှာအလုတ်လှုပ်နိုင်တဲ့ဥယျာဉ်နဲ့လာပြီးတော့ပင်စင်ယူရမယ့်အသက်အရွယ်ရောက်လာသူတွေတိုးလာနေတဲ့အတွက်ဆိုရင်မျိုးရှိနေတာပါ2020နှစ်ကုန်ပိုင်းတရုတ်နိုင်ငံရဲ့လူဦးရေက 1.1 ဘီလီယံတန်ပေါင်း1400ကျော်ရှိကြောင်းဒီလအစောပိုင်းမှာပဲတရုတ်ကကြေညာခဲ့ပါတယ်ဒီပမာဏဟာတအိမ်ထောင်ကလေးတစ်ယောက်လုံးမူဝါဒချမှတ်ခဲ့တဲ့1980ပြည်လုံနောက်ပိုင်းလူဦးရေတိုးတက်မှုအနှိမ့်ဆုံးလည်းဖြစ်ပါတယ်
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32kHz 93.9 5.32kHz 98.9 5.32kHz 5.88kHz 5.88တို့ဖြင့်စနစ်တရင်းတွေမှာ5.190kHz 15.9ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြား2015ခုနှစ်နျူကလ িয়ার သဘောတူညီချက်ပြန်ဆနိုင်ဖို့တိကျထင်ရှားတဲ့တိုးတက်မှုတွေရခဲ့ပေမဲ့အရေးကြီးကိစ္စတွေဖြေရှင်းဖို့လိုနေသေးကြောင်းအီရန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရစာယီခတ်တီစာရီကရုတ်တံအပတ်စဉ်သတင်းစာရှင်းလင်းပွဲအတွင်းဒီကနေ့တနင်္လာနေ့မှာပြောလိုက်ပါတယ်အရင်ရခဲ့တဲ့နျူကလ িয়ার သဘောတူညီချက်အပြည့်အဝပြန်လည်လိုက်နာလာရေးအတွက်နျူကလ িয়ার လုပ်ငန်းရှင်တွေနဲ့အရေးယူတန်ခတ်မှုကိစ္စဆွေးနွေးညှိနှိုင်းဖို့အီရန်နဲ့ကုလအပါအဝင်အင်အားကြီး၅နိုင်ငံတို့ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာဧပြီလကလေးကစပြီးဆွေးနွေးနေကြတာပါလွန်ခဲ့တဲ့3နှစ်တုန်းကအမေရိကန်သမ္မတဒေါ်နယ်ထရန့်ကနေရထားတဲ့ဒီသဘောတူညီချက်ကိုပယ်ချခဲ့ပြီးအီရန်ပေါ်မှာတန်ခတ်ပိတ်ဆို့မှုတွေပြန်ဆခဲ့ပါတယ်အီရန်ဘက်ကလည်းနျူကလ িয়ার ထုတ်နိုင်တဲ့အဆင့်ထိအဆင့်မြင့်ယူရေနီယံစန့်စင်မှုလုပ်ငန်းကိုပြန်ပြီးအရှိန်မြင့်ထုတ်လုပ်ခဲ့ပြီးတဲ့နောက်အီရန်နျူကလ িয়ার အရေးတင်မာမှုတွေပြန်ပစ်ခဲ့တာပါအီရန်နဲ့အမေရိကန်တို့ပါဆက်လို့ရမလဲဆိုတာကိုသဘောတူညီချက်မှာရှင်းရှင်းလင်းလင်းဖော်ပြမှာဖြစ်တယ်လို့လက်တနောဆွေးနွေးပွဲတွေမှာပါဝင်နေတဲ့တန်တမန်တူကပြောပါတယ်။ဒီသဘောတူညီချက်ကိုလည်းလာမယ့်သတင်းပတ်ကြာရင်ဗီယက်နမ်မှာပဲထုတ်ပြန်ကြေညာဖို့ရှိတယ်လို့လည်းအဲဒီတန်တမန်ကပြောပါတယ်ရှင်။အီဂျစ်နိုင်ငံသားရေးဝန်ကြီးဆာမီရှူခရီဟာ သူရဲ့ Israel ဖီးစဉ်အတွင်းဂါဇာကမ်းမြောင်ဒေသမှာမကြသေးခင်ကအပြစ်ရစဲမှုခိုင်မာလာစေဖို့နဲ့ Israel Palestine ငြိမ်းချမ်းရေးလုပ်ငန်းစဉ်ပြန်လည်စတင်နိုင်ရေးတွေကိုဆွေးနွေးကြဖို့ Israel နိုင်ငံခြားရေးဝန်ကြီးဂါဗီရှက်ကင်နာစီနဲ့တာဟီရန်နန်တော်မှာတနင်္လာနေ့ကတွေ့ဆုံခဲ့ပါတယ်။ဂါဇာဒေသအတွင်းအီဂျစ်ရဲ့တန်တမာရေးဆောင်ရွက်ချက်အောင်မြင်မှုကိုတိုးချဲ့နိုင်ဖို့အီဂျစ်နိုင်ငံခြားရေးဝန်ကြီးက Israel နိုင်ငံခြားရေးဝန်ကြီးကိုတောက်ကြနေ့ကဖိတ်ခေါ်ခဲ့ပါတယ်။ဒါဟာအစ္စရေးနဲ့အီဂျစ်နိုင်ငံသားရေးဝန်ကြီးတွေ73နှစ်အတွင်းကာရိုမြို့မှာပထမဆုံးအချိန်ငြိမ်းချမ်းရေးဆွေးနွေးဖို့တွေ့ဆုံကြတာလည်းဖြစ်ပါတယ်။ငြိမ်းချမ်းရေးလမ်းကြောင်းပေါ်မှာလက်ရှိရှိနေတဲ့အဟန့်တားတွေဖယ်ရှားနိုင်ရေးနှစ်နိုင်ငံကြားဆွေးနွေးညှိနှိုင်းသွားဖို့ပါလက်စတိုင်းအာဏာပိုင်တွေနဲ့ညှိနှိုင်းဖို့ဝန်ကြီးနှစ်ဦးသဘောတူခဲ့တယ်လို့အီဂျစ်နိုင်ငံသားရေးဝန်ကြီးရဲ့ကြေညာချက်မှာဖော်ပြပါတယ်။အီဂျစ်နိုင်ငံအနေနဲ့အရှေ့လယ်ပိုင်းဒေသအတွင်းဥဆောင်မှုပြန်ယူလာတဲ့အတွက်အခုခရီးစဉ်ဟာသမိုင်းဝင်အရေးပါတဲ့ခရီးစဉ်ဖြစ်တယ်လို့ကိုင်ရိုအခြေစိုက်အီဂျစ်သတင်းပတ်စင်ထုတ်လွတ်လပ်တဲ့ AFAC သတင်းဌာနအရေတာချုပ်ကပြောပါရယ်အီဂျစ်နိုင်ငံကပြန်လည်တည်ဆောက်ရေးလုပ်ငန်းအတွက်အမေရိကန်ဒေါ်လာပန်း900လှူဖို့ကြေညာခဲ့ပါရယ်ရှင်ကုလသမဂ္ဂရဲ့26ကြိမ်မြောက်ရာသီဥတုဆိုင်ရာဆွေးနွေးပွဲ COP26 စတင်မဲ့6လမတိုင်ခင်ဒီကနေ့တနင်္လာနေ့မှာကုလရာသီဥတုဆိုင်ရာညှိနှိုင်းဆွေးနွေးပွဲတွေကိုအွန်လိုင်းကနေကျင်းပခဲ့ပါတယ်။ကာဗွန်ထုတ်လွှတ်မှုအကြီးအကျယ်လျှော့ချဖို့ကမ္ဘာလေထုညှိနှိုင်းမှုအများဆုံးဖြစ်စေတဲ့နိုင်ငံကြီးတွေကဂရိကဝတ်တွေပေးခဲ့ပြီးတဲ့နောက်2019ခုနှစ်ကစလို့ပထမဆုံးအကြိမ်အဖြစ်ပြန်လည်ဆွေးနွေးကြတာပါ။ဂျာမနီနိုင်ငံဘွန်းမြို့မှာအိမ်ရှင်ဖြစ်လက်ခံကျင်းပတဲ့ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာသတင်းသုံးဖက်ကြားဆွေးနွေးပွဲတွေဟာအလွတ်သဘောဖြစ်ပြီးဆုံးဖြတ်ချက်တစ်စုံတရာချမှာတော့မဟုတ်ပါဘူး။ဒါပေမဲ့လည်းကမ္ဘာကြီးပုံနှိပ်လာတဲ့အချိန်ဟာကာဗွန်ထုတ်လွှတ်မှုလျှော့ချဖို့လူသားတွေအကောင်းဆုံးစီမံလှုပ်ဆောင်နေတာတွေထက်ပိုပြီးတော့မြန်ဆန်နေတာကြောင့်အခြေအနေတွေဟာပိုပြီးတော့ဆိုးဆိုးဝါးဝါဖြစ်လာနေတယ်လို့စိတ်ပံပညာရှင်တွေကသတိပေးနေပါတယ်။နိုင်ငံတွေအနေနဲ့လိုက်နာဆောင်ရွက်ရမယ့်အချက်လက်တွေပါတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာ Paris သဘောတူညီချက်ကို2018ခုနှစ်ကနိုင်ငံတကာကသဘောတူထားခဲ့ကြပါတယ်။ဒါပေမဲ့လည်းကာဗွန်ထုတ်လွှတ်မှုလျှော့ချရေးအတွက်အချိန်ကြာသတ်မှတ်မှုကာဗွန်ဈေးကွက်ကိစ္စစတာတွေအတော်များများဖြေရှင်းမရတာတွေရှိနေပါသေးတယ်ရှင်။အမေရိကန်ရဲ့အောက်မေ့ဖွယ်နေဖြစ်တဲ့တနင်္လာနေ့ဒီကနေ့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဒုသမ္မတကမလာဟဲရစ်နဲ့နိုင်ငံစစ်ဖက်ဆိုင်ရာထိတ်တန့်အရာရှိကြီးတွေဟာအာလင်တန်စစ်တင်ကြိုင်မှာကြာဆုံးစစ်သည်တွေကိုလွမ်းသူပန်ခွေချကာရဝါပြုခဲ့ကြပါတယ်။သမ္မတဘိုင်ဒန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့ပူရဲဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးမက်မီလီတို့လည်းမြို့တော်ဝါရှင်တန်ရဲ့အပြင်ဘက်စစ်တင်ကြိုင်မှာကျင်းပတဲ့အောက်မေ့ဖွယ်အခမ်းအနားတွင်မိန့်ခွန်းပြောကြားဖို့ရှိပါတယ်။တနင်္ဂနွေနေ့ကစစ်ပြန်စစ်မှုရာဟောင်းတွေနဲ့ကြာဆုံးစစ်တီတွေရဲ့မိသားစုဝင်တွေနဲ့တွေ့ဆုံချိန်မှာသမ္မတဘိုင်ဒန်ကကျွန်တော်တို့လွတ်လပ်ရေးအတွက်ဘလောက်ပေးဆက်ခဲ့ရသလဲဆိုတာမပြတ်သတိရနေကြရပါမယ်။ကြာဆုံးစစ်တီတွေပေးဆက်ခဲ့ရတဲ့စွန့်လွတ်စွန့်စားမှုတွေရဲ့ကျေးဇူးတရားတွေကိုလည်းကျွန်တော်တို့သတိကျနေကြရမှာဖြစ်ပါတယ်လို့ပြောခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာ1868ခုနှစ်ပြည်တွင်းစစ်ဖြစ်ပြီးတဲ့နောက်မေလကုန်ကစလို့အောက်မေ့ဘွယ်နေ့ကိုသတ်မှတ်ကျင်းပလာခဲ့တာပါ။နှစ်စဉ်မေလနောက်ဆုံးပတ်ရက်တနင်္လာနေ့တိုင်းကိုနိုင်ငံတော်အားလိုက်ရဲ့နေ့ဖြစ်သတ်မှတ်ပေးခဲ့ပါပါရှင
်။နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မကွန်ညိုလို့ပြောပြပေးခဲ့ကြတာပါခင်ဗျာ။ဒီအမေရိကန်တန်ခါနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပြပို့ချက်တွေတင်ပြပေးတော့မှာမို့ဆီယနာတင်ဆန့်ကျင်ဆန္ဒပြပွဲတွေအကြောင်းနဲ့ဆက်ကြအောင်ပါ။ဆီယနာတိုင်းနာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ဆက်ရှိနေပါတယ်။ရန်ကုန်မှာတော့လူညုံရေးအခြေအနေကြောင့်ဆန္ဒပြစစ်ကြောင်းကြီးတွေမထွက်နိုင်ကြပေမဲ့လမ်းပေါ်မှာစာရွက်တွေဖြန့်ကျဲဆန္ဒပြတဲ့ paper strike လှုပ်ရှားမှုအပါအဝင်ရရနီးနဲ့ဆန္ဒပြခဲ့ကြပါတယ်။ရှမ်းပြည်နယ်ကြောင်မဲမြို့မှာတော့ဒီကနေ့ဆန္ဒပြစစ်ကြောင်းကိုရဲနဲ့စစ်သားတွေကကားနဲ့တိုက်ပြီးဖမ်းဆီးဖို့ကြိုးစားကြသလိုပြစ်ခတ်ဖြိုခွဲမှုတွေလည်းဖြစ်ခဲ့ပါတယ်။နိုင်ငံတော်ကဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပါမယ်ခင
်ဗျာ။ဆီယနာသိမ်းမှုကိုဆန့်ကျင်တဲ့အနေနဲ့ရန်ကုန်မှာအရင်တုန်းကမြို့နယ်ရပ်ကွက်အလိုက်လှုပ်ကြတဲ့ဆန္ဒပြပွဲတွေရှိပေမဲ့ဒီကနေ့မှာတော့ရန်ကုန်ရဲ့အဓိကသပိတ်စစ်ကြောင်းကြီးတွေမထွက်နိုင်ကြပါဘူး။ဆန္ဒပြစစ်ကြောင်းတွေမထွက်နိုင်ပေမဲ့လို့ရတဲ့နီးနဲ့ကန့်ကွက်ဆန့်ကျင်မှုအသင့်ပါပဲလို့ရန်ကုန်တပိတ်စစ်ကြောင်းတွေမှာဥဆောင်ပါဝင်သူတဦးကပြောပြပါဗျ
။တပိတ်တော့ဖြတ်ကြရတယ်ရန်ကုန်မှာတော်တော်များများထွက်တယ်။ဒါပေမဲ့ကျွန်တော်ဒီဟိုရမုံမှာစာရွက်တွေဖြန့်ကျဲပေပါကန်နင်းမျိုးတွေပဲလောက်တာရောရှိရဲ့။အဲတော့စာရင်းနဲ့ဆက်တာရောရှိရဲ့။တပိတ်ပြီးရောမထွက်ဘူး။တပိတ်ပြီးရတာ ဘာကြောင့်လဲအရဝတ်အင်အားပုံများလာတယ်မရှိညာကိုအဲ့လိုတုံးတာမရှိတော့ဒါတော့ဒီကြတယ်အရဝတ်တင်နေပဲဝင်ထမ်းနိုင်များလာတယ်ပြင်တော့အင်ကြီးကားရောနော်ကျွန်တော်ဒီစကားဆိုရင်တော့အရင်ကတော့မတုံးတော့မရှိတာတုံးလာတယ်များတယ်ဟုတ်ကျွန်တော်တို့ကတော့ဟိုပုံမှန်နေနေကြွားရင်တော့ကျွန်တော်ဒီခုလမ်းမော်ဆက်တင်ထွက်လို့ရရင်လမ်းမော်ဆက်မယ်အခွင့်အရေးရတာလို့ကျွန်တော်မျိုးတိုင်းတိုက်ပွဲမျိုးကြီးရှင်ပြန်ရှင်ရရမယ်ဆိုရင်လည်းကျွန်တော်ကသနက်ကန်ကတော့ဒီလိုရှင်ပြန်မယ်ပေါ့နော်ကျွန်တော်တို့ကတော့အကုန်လုံးပြည်ရပါပဲ
ရှမ်းပြည်နယ်တောင်ပိုင်းကြောင်မဲမြို့မှာတော့ဒီကနေ့ဆိုင်ကယ်တပိတ်လုပ်ပါတယ်ဆိုင်ကယ်တပိတ်ကိုစစ်ကောင်စီတပ်တွေကပြစ်ခတ်ဖြိုခွင်းရုံမကပဲကားနဲ့ပါတိုက်ပြီးတော့ဆန္ဒပြသူတွေကိုဖမ်းဆီးဖို့ကြိုးစားခဲ့ပါတယ်မေလ30ရက်နေ့မနေ့ညကစစ်ကောင်စီကနေဖမ်းဆီးသွားတဲ့ကိုမင်းမင်းအတွက်တောင်းဆိုဆန္ဒပြဖို့အသွားမှာတော့အခုလိုကားနဲ့တိုက်ပြီးနှိမ်နှင်းခံရတာလို့ကြောင်မဲဆန္ဒပြဝင်မှာပါဝင်သူတဦးကပြောပြပါတယ်
အဓိကမမင်းသားကကျွန်တော်ဒီပြောက်ပါပါဒီပြောက်ပါတော့အဲ့ဒီ just speed out လို့ဆိုရင်စမ်းကိုသူကချစ်တတ်တာပေါ့စမ်းမရောက်ခင်မှာဖြူခွင်းတယ်ဟောဘောရောဘာစီစံနဲ့ပြစ်တော့တုံးရောက်ဖြစ်တယ်ပေါ့ကားနဲ့ကဆန်ကယ်တပိတ်ဆိုလေကျွာကားနဲ့ပဲကားနဲ့အနောက်လိုက်တိုက်တယ်တိုက်တော့ဆန်ကယ်လေဆန်ကယ်လေလာပဲရှိရပေါ့ဟောအာဆန်ကယ်လေဖုန်းချက်နေတယ်ဒီတော့ရအောင်ပြီးရပေါ့ဆန်ကယ်ကနှစ်ပြီးတော့အနေဆုံးပါမှာဟာ
ကြောင်မဲမှာဒီကနေ့ဖြိုခွဲခံရမှုမှာတော့ဖမ်းဆီးခံရသူမရှိပါဘူး။ဒါပေမဲ့ဖြိုခွဲတဲ့အချိန်မှာကြကြံခဲ့တဲ့တယ်လီဖုန်းတွေကနေတဆင့်လိုက်ပြီးတော့ဖမ်းဆီးမှုတွေရှိနေတာကြောင့်ဆန္ဒပြသူတွေရှောင်တိမ်နေရတယ်လို့ဆန္ဒပြပွဲမှာပါဝင်သူတူဦးကပြောပြပါဗျ။ဆန္ဒပြပွဲတွေတောက်လျှောက်လို့ရှိခဲ့တဲ့မုံရွာမြို့မှာလည်းလမ်းမတွေပေါ်ထွက်ဆန္ဒပြတာထက်ဆရာနာရှင်စန့်ကျင်နဲ့လှုပ်ရှားမှုတွေရက်မသွားအောင်ကြိုးစားနေတယ်လို့မုံရွာဆန္ဒပြပွဲမှာပါဝင်သူတူဦးကပြောပြပါဗျ
။အခုရက်ပိုင်းတွင်ကတော့ကျွန်တော်တို့ဒီအဲတပိတ်ချီနေရတော့လက်မကြီးထက်ပေါ့ကျွန်တော်တို့တေချာကြည့်ပြီးတော့ပြန်ပြီးတော့ထွက်နိုင်နိုင်ပါအရှိပေါ့နော်အဲဒါပေမဲ့ဒီနေ့မှာတော့ကျွန်တော်တို့ဒီလက်မထက်မှာကျွန်တော်တို့တို့ဒီစစ်စေးရေးတွေပြန်နေရလုံခြုံရေးတွေချထားတဲ့နေထားတွေကျွန်တော်တို့ပြန်ပြီးတော့တွေ့ရတယ်ဗျာအဲဒါတင်ကျွန်တော်ဒီအရွယ်ကားနဲ့ရောကျွန်တော်ဒီ flip တက်နေရကျွန်တော်တို့တွေ့ရတယ်ဗျာဟုတ်အဲကျွန်တော်တို့ကတော့ဒီအဓိကတော့ဒီနောက်ပိုင်းကတော့ကျွန်တော်ဒီရက်ကွက်ဒီလက်မကြီးတွေပေါ်တက်ဖို့ကကျွန်တော်တို့ရဲ့တန်းနိုင်မှုပေါ့နော်ကျွန်တော်အဓိကဒီလမ်းမပေါ်အလှုပ်ရှားမှုတွေဆက်ရှိနေလို့ဆိုတော့ကျွန်တော်တို့ကဒီအနှင်းသင့်လို့ပဲကျွန်တော်လမ်းမကြီးတွေပေါ်ပဲဆက်တာဗျ
။မြင်းစင်လိုဆန္ဒထုတ်ဖော်နေကြတဲ့မန္တလေးဖားကန်ဒဝဲလောက်လုံးရေပြူစလင်းကြီးနဲ့မြင်းကြံမြို့တွေမှာတော့ပျောက်ကြားတပိတ်တွေဆိုင်ကယ်တပိတ်တွေလုခဲ့ပါတယ်။ဒေသတချို့မှာတော့လူမဲတပိတ်အိမ်တွင်းတပိတ်ဓာတ်တပိတ်လွန်ဆွဲတပိတ်တွေပြုလုပ်ပြီးဆရာနာတိမ်မှုကိုကန့်ကွက်ဆန့်ကျင်ကြောင်းပြည်သူလူထုကဆန္ဒပြခဲ့ကြပါတယ်ရှင်
။မဆုမွန်ပြောပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့ကြားပြည်နယ်တွင်းကတိုက်ပွဲနောက်ဆုံးအခြေအနေတွေကိုပြောပြကြပါမယ်။ကြားပြည်နယ်ဒီမော့ဆိုမြို့မှာစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေအကြားဒီနေ့မေလ31ရက်နေ့မှာတိုက်ပွဲဖြစ်ခဲ့တာမှာစစ်ကောင်စီဘက်ကရဟယင်လက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့မြို့ကနေကပြောပါတယ်။ Rycor ဒီမော့ဆိုစတဲ့မြို့တွေအတွက်သွာလာရေးမှာအရေးပါတဲ့တရားနှစင်းနဲ့မိုင်းခွဲဖြစ်စီခံခဲ့ရပါတယ်။စစ်တပ်နဲ့ PDF တပ်တွေကြားတိုက်ပွဲတွေဖြစ်ခဲ့ပြီးကတည်းကကြားပြည်နယ်တဲ့မော်တော်ယာဉ်အဝင်အထွက်ကိုစစ်ကောင်စီကပိတ်ထားတဲ့ကြားမှာအခုလိုဒီမော့ဆိုမြို့နဲ့ဖရူဆိုမြို့ကြားကတရားနှစင်းဖြစ်စီခံခဲ့ရတဲ့အတွက်ဒေသခံတွေကုန်စည်ပြက်လက်မှုနဲ့ရင်ဆိုင်နေကြရပါတယ်။ဒီအကြောင်း VOA သတင်းတောက်အနေကွင့်ရင်ကပြောပြပေးပါမယ်ခင်ဗျာ။
ကြရပြည်နယ်စီမောဆုမြို့မှာဒီနေ့မေလ31ရက်ညနေပိုင်းမှာစစ်ကောင်စီတပ်နဲ့ဒေရင်နီပြည်သူ့ကာကွယ်ရေးဖွဲ့တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။စစ်ကောင်စီတပ်ဘက်ကလက်နက်ကြီးပါဝင်ရဟယင်နဲ့ပါပြစ်ခတ်နေတယ်လို့မြို့ခံသူကပြောပါတယ်
။ပုံမှန်ဖြစ်နေတာပေါ့ဒီမောဆုကအမြောင်းနဲ့ရောဟက်ကီနဲ့ပါဖြစ်နေတာပေါ့။ဟုတ်တယ်နှစ်ဖက်တိုက်ပွဲဆိုမဲ့သူတို့ကပေါ်ကနေတော့ရဟယင်တော့အမြောင်းတွေတောင်းတော့ဖြစ်နေရဗျ။မိုက်ခ်ကောင်မြတ်တက်ကနေဒီမောဆုလည်းနန်းဖြစ်တယ်။ဒါလို့ရှိရင်တို့ဟက်ကီနဲ့ကိုဒီ also မြို့ပေါ်ဝဲတော့ဖြစ်နေရပါခု
။အပြန်လာပြစ်ကတ်မှုတွင်ထိခိုက်မှုကိုတော့မသိရသေးပါဘူး။မေလ30ရက်နေ့ညကတော့ဒီမော့ဆူမြို့ကနေဖရူဆူမြို့ကိုသွားတဲ့ကလမကြီးပေါ်ကသရနစင်မိုင်းခွဲဖျက်ဆီးခံရပါတယ်
။မော့ဆူဖရူဆူကတော့တာယာနစင်မော့တော့အဲ့လိုမျိုးဖျက်ထားရတယ်။ဘာသာကတည်းကလည်းဆိုရင်တော့ဒါတော့ဘယ်ဖွက်ကနေလုတ်တာလဲတော့ကျွန်တော်မသိဘူး။ဒါပေမဲ့လို့ဒီဒါရီယံဘုံဟုတ်ခွဲမိုင်းထောက်ခွဲထားရတဲ့ပုံစံလိုမျိုးက
ဒီမော့ဆူနဲ့ဖရူဆူမြို့ကြားကဒါလာချေးဝါနီးမှာသရားတွေမိုင်းခွဲဖျက်ဆီးခံရတာပါဒီသရားမှာလုံခြုံရေးစောင့်မရှိပဲစစ်တပ်ဘက်ကရံပန်ရာကကင်းလှည့်နေတာလို့လဲဒေသခံတွေကပြောပါတယ်ဒီသရားတွေဖောက်ခွဲခံရတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်ဒါနစင်ဖောက်ခွဲခံမှာအဲ့လိုဒီမော့ဆူနဲ့ကျွန်တော်ကိုယ့်ဘက်ကပေါ်လာခဲနဲ့ကဒါနစင်ကိုတက်ဆက်ပြီးရ
စီအမ်ဘီဘီနဲ့ဟွာပတ်တော့အိုက်တမ်မှာလုပ်ရအကျင့်အဖက်ဖြစ်မှာပါ
ပြည်နယ်မြို့သားသူတရေးပါတီ KMPP နဲ့ပြည်နယ်ပြည်သူ့ကာကွယ်ရေးပူးပေါင်းဖွဲ့ကနေဖောက်ခွဲဖျက်ဆီးတာလို့စစ်ကောင်စီဘက်ကနေဆွဆွဲထားပါတယ်။ဒါပေမဲ့ပြည်နယ်ပြည်သူ့ကာကွယ်ရေးဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံကနေညင်းဆိုထားပါတယ်။
ကျွန်တော်တို့ကတော့ဒီအများပြည်သူသွားလာနေတဲ့လမ်းပေါ်အဓိကတော့ကိုယ်တွေပြည်သူတွေကိုယ်တိုင်အားကိုအားထားပြီးသွားနေရတဲ့လမ်းတော့ဘယ်လိုကြောင့်ပတ်ကြတဲ့မှာဖြတ်ပြီးမှာတော့မဟုတ်ဘူးခင်ဗျ။ပြီးတော့အဲ့ဒီတရားဖြတ်ပြီးလို့နဲ့တတ်တတ်ပြီးတော့လဲကျွန်တော်တို့ဘက်ကဘာလို့ရှာမှုမှမရှိပါဘူးခင်ဗျ။ဆိုတော့ဒီစစ်ကောင်စီဘက်ကလူတွေဖြတ်ပြီးတာပဲဖြစ်နိုင်ချေများတယ်ခင်ဗျ။
အဆိုပါဖြတ်စည်းခံရတဲ့သရားဟာလွိုက်ကော်တီမော့ဆူမြို့ကနေဖရူဆူပေါ်လခဲဖားဆောင်မဲဆဲမြို့ဘက်ကိုဖြတ်သွားတဲ့လာမကြီးပေါ်ကသရားတွေဖြစ်ကြပြီးကြားပြည်နယ်ရဲ့ကုံစီပို့ဆောင်ရေးအတွက်အဓိကလာမကြီးဖြစ်တယ်လို့တီမော့ဆူမြို့ခံတွေကပြောပါတယ
်ဘလော့စ်ရေးပေါ်တဲ့ဆက်ကြားပြည်နယ်တို့ဒီမြို့နယ်လောက်ကအထက်ချင်းရှိနေတော့မဲဆဲပေါ်ကဖားဆောင်ဖရူဆူကအဖက်လန်ကျန်အဲ့ဒီမြို့ကစစ်စင်မှုပြတ်တော့မယ်လို့အထက်ချင်းကျုံပေါ့
ဒီမော့ဆူမြို့ဘက်မှာဒေသခံပြည်သူကာကွယ်ရေးဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားမေလ23ရက်နေ့ကနေ31ရက်နေ့ထိပြည်ခဆန်းဆန်းမှုတွေဖြစ်ပွားခဲ့ပါတယ်။ကြားပြည်နယ်လွိုင်ကော်ဒီမော့ဆူနဲ့ရှမ်းပြည်နယ်နဲ့ကြားပြည်နယ်ဆက်မိုးပြင်းမြို့မှာနှစ်ဖက်ပြည်ခဆန်းဆန်းမှုတွေဖြစ်ပွားခဲ့ပြီးနောက်မေလ29ရက်နေ့မှာကြားပြည်နယ်ဘက်ရင်အဝင်ထွက်ကိုစစ်ကောင်စီဘက်ကပိတ်ပင်ခဲ့တာပါ။ဒီလိုရင်ဝင်ထက်ပိတ်ပင်ထားတဲ့အတွက်ကုန်စည်ပြတ်လတ်နေပြီးဈေးနှုန်းမြင့်တက်လာတယ်လို့လွိုင်ကော်မြို့ခံလူကပြောပါတယ်။
ကိုပိုင်ရတဲ့လောအောင်ဘန်လန်ဆောင်မလဲပိတ်ထားတယ်နော်ဒီတော့ဟာဒီပင်လုံးမလဲပိတ်ထားဝင်လို့မရပြောတယ်ခုဇက်ကမှဆန်တဲ့ခုမပေါင်းချစ်ကုန်ပြောတယ်ဒီကမူလာကဆန်တဲ့တောင်းတောင်းကနေတော့ဒီတောင်းလောက်ကြာရှိတော့ဆန်မမဟုတ်သလားတုံပစ္စည်းလက်ကလုံးစစ်တက်ကောင
်ကြားပြည်နယ်ကိုအဝင်ထွက်ပိတ်ပင်ထားတာလုံချုံရေးရစစ်ဆေးနေတာဖြစ်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းတို့က PUA ကိုပြောဆိုခဲ့ပါတယ်။တရားပြည်နယ်ထက်ကဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားပြစ်ခတ်ဆန်းဆန်းမှုတွေကြောင့်လွိုင်ကော်တီမော့ဆူဖရူဆူမိုးပြဲစတဲ့မြို့တွေကဒေသခံ 9,000 လောက်စစ်ဘေးတိမ်းရှောင်နေရပါတယ်။လမ်းတွေပိတ်ဆို့ထားတဲ့အတွက်စစ်ဘေးဒုက္ခတိုက်တွေအတွက်ကူညီရေးမှခက်တွေ့နေတယ်လို့စစ်ရှောင်ကော်မတီဝင်ဒူးကပြောပါတယ်။
ဒီစီပတ်ပိတ်တဲ့ဆီရှိတော့ဒုက္ခရောက်လာပဲရှိတယ်ခုနကမှဟိုကလေးတွေတဲ့နောက်အမျိုးသမီးတွေတဲ့တက်ကြည့်ရုံတွေတို့တဲ့လည်းဆီတွေကလည်းပြက်နေပြက်နေစိတ်ချောင်တွေတဲ့လူတွေကလည်းဆီနောက်ဆီဝပစ္စည်းလည်းလုံးမရတော့ဘူးပေါ့နော
်ကြားပြည်နယ်ထက်ကအိုးအိမ်ပြည့်ထွက်ပြေးနေကြသူတွေအတွက်မြန်မာနိုင်ငံကြက်ရှင်တွေအသင်းကလည်းအရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေကိုပေးပို့ထားတယ်လို့ထုတ်ပြန်ထားပေမဲ့လက်ရှိဒုက္ခတွေတွေလက်ထက်မရောက်သေးပါဘူးစစ်ဘေးဒုက္ခတွေတွေကိုအကူအညီပေးမဲ့သူတွေအတွက်လုံခြုံရေးကလည်းစိုးရိမ်စရာဖြစ်နေတာမို့ဒုက္ခတွေတွေအကူအညီရနိုင်ဖို့အတော်လေးထက်ခဲနေကြပါတယ်ခင်ဗျာ
မင်းကွင်းရင်ပြောပြပေးခဲ့ရပါခင်ဗျာ။ကြားပြည်နယ်ဘက်ကတိုက်ပွဲသတင်းပြီးတဲ့အခါမှာတော့ရှမ်းပြည်နယ်အတွင်းကတိုက်ပွဲအခြေအနေတွေကိုလည်းပြောပြကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခမ်းမြို့နယ်နတ်ဖက်ခါရွာကစစ်ကောင်စီတပ်စခန်းတချို့ကိုညီနောင်မဟာမိတ်ခေါ်ရှမ်းမြောက်အခြေစိုက်တိုင်းရင်းသားတပ်ဖွဲ့တစ်ဖွဲ့ကပူးပေါင်းတိုက်ခိုက်ခဲ့ပါလေ။တိုက်ပွဲဒီကြောင်အရသားတယောက်သေဆုံးခဲ့သလိုစစ်ကောင်စီတပ်ဘက်က၁၀ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲသတင်းကိုတော့ကိုကြီးညာကပြောပြပါမယ်ခင်ဗျာ
။ DNLA တောင်းပလောင်MNDAA ကိုကန့်နဲ့ AA ရခိုင်တပ်ဖွဲ့တွေပူးပေါင်းထားတဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေဟာဒီနေ့မေလ31ရက်နေ့ကကုခိုင်မြို့နယ်နန်းဖက်ခရွာမှာတက်ဆွဲထားတဲ့စစ်ကောင်စီရဲ့ခလာရ123စခန်းအပါဝင်နေရာ3နေရာကိုတပြိုင်တည်းစီးနင်းတိုက်ခိုက်ခဲ့တာပါဒီတိုက်ပွဲဟာနေရာ3နေရာလောက်ကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့အရဲသားတအူးအပါဝင်17ယောက်သေဆုံးခဲ့တဲ့အကြောင်းနန်းဖက်ခဒေသခံတအူးက VOA ကိုပြောပါတယ
်ဟိုမနေ့တနင်္လာဖြစ်တာခင်ဗျတနင်္လာကမကြည့်မလားလေတစ်ပလုံးကတကယ်ကြတာဗျဒီနေ့တုံပြတ်ဆဲနဲ့ဒီနေ့လည်း45ဂုံးပေါ့နော်မျိုးချက်ကဟိုအီမီလီယုံမှာထိုင်နေစကန်းကိုတိတ်သွားတာသူတို့တက်ကြပါလေဆဲလောက်ကြပြီးတော့မှာအီမီလီယုံဆောင်တဲ့အကိုကြီးလေရတားပေါ့အဲဆိုက်တယောက်နဲ့ဟာဆိုက်တယောက်နဲ့ဆက်တယောက်ပေါ့
လူနေအိမ်တွေဘက်ကိုလက်နက်ကြီးကြားရောက်တာရှိတဲ့အကြောင်းနဲ့ EPC ယုံအနီးကရဲကွက်6မှာအဲ့ဒီလက်နက်ကြီးထိမှန်တာကြောင့်အမျိုးသမီးတယောက်ထိခိုက်ဒဏ်ရာရပါမယ်မပြင်းထန်ကြောင်းလည်းပြောပါတယ်
အရှိတော်ရှိတယ်ရနှစ်အိမ်ရနှစ်တိန်ကတော့မကွယ်ဘူးတိန်ကတော့ဘေးမှာကြာပြီးတော့ကွယ်တယ်လူတယောက်ဖြစ်ရရှိတယ်လွယ်ကုံကားတဲ့လွယ်ကုံကဘွားတော်တယောက်ကတော့ရှိတော့ကနည်းနည်းလေးဖြစ်တာပါ
အခြားဒေသခံတွေကတော့စစ်တပ်ဘက်ကအရာရှိတူအပါဝင်12ဦးကြာဆုံးကြောင်းပြောပေမဲ့ဒီကြားအထူးပြုချက်တော့မရသေးပါဘူးဒေသတွင်းသတင်းမီဒီယာတစ်ခုဖြစ်တဲ့ရွှေဖီမြေသတင်းဌာနကတော့ဒုတက်ရင်မှုအပါဝင်12ဦးကြာဆုံးတယ်လို့ဖော်ပြပါတယ်စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့နန်းဖက်ကသတင်းနဲ့ပတ်သက်ပြီးမသိရသေးကြောင်းပြောပါရစေ
။ဒီနေ့ဖြစ်တာဆိုတော့ကျွန်တော
်သိသေးရ။ဟုတ်။ DNLA တောင်းပလောင်အဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတားအိုက်ကျော်ကိုမေးမြန်းရမှာလဲ အောက်ခြေကသတင်းတက်လာတာမရှိသေးကြောင်းပြောပါရယ
်မနေ့ကကျွန်တော်တို့ဒရင်းပေါ်မှာတွေ့ရတဲ့လောဆယ်ကျွန်တော်လူတွေဒီမှာကျွန်တော်တော့ရှောင်းနေမနေ့ကဒီဖုန်းဆက်တွေ့လို့လည်းဖုန်းလိုက်ဆက်တွေ့ရတော့မရသေးဘ
ူး MNDA ကိုကန့်အဖွဲ့ရဲ့ကိုကန့် 123.com သတင်းစာမျက်နှာမှာတော့ညီနောင်မဟာမိတ်သုံးဘွဲ့ပူးပေါင်းပြီးတိုက်ခိုက်ရမှာတက်မရော့ဘက်ကကြာဆုံးသူ12ယောက်ရှိခဲ့ကြောင်းနဲ့နောက်ပိုင်းမှာဒုတရေမှုတယောက်ပါဝင်တယ်လို့သိရကြောင်းဖော်ပြထားပါတယ်။ဒီတိုက်ပွဲတွေအတွင်းမှာစက်တနက်တစ်လက်၊ပစ္စတိုတစ်လက်၊ရိုင်ဖယ်3လက်၊ရိုင်ဖယ်ကြီးအိမ်13ခုနဲ့ဘုံးသီးတွေအပါဝင်ခဲယဲတွေတင်းစီရမိခဲ့ကြောင်းလည်းဖော်ပြထားပါတယ်။သူတို့ဘက်ကအကြဆုံးဘလောက်ရှိလဲဆိုတာကိုတော့ပြောမထားပါဘူး။တနင်္ဂနွေနေ့ညနေ8နာရီကျော်လောက်ခရဲကကိုခိုင်တဲ့တိန်းဒီအကြရင်ခွဲတောင်မှာတက်မရော်နဲ့ TNLA တအောင်းပလောင် MNDAA ကိုကန့်ပူးပေါင်းတက်ဖွဲ့တွေကြတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်တက်မရော်ကာကွယ်ရေးဦးစီးချုပ်ယုံကတော့တက်မရော်ရဲ့စီရေးဆိုင်ရာလှုပ်ရှားမှုတွေကိုဇွန်လ1ရက်နေ့ကနေ30ရက်နေ့အထိရပ်တိုးရပ်ဆိုင်ထားကြောင်းထုတ်ပြန်ပါတယ်ဒီလိုရပ်ဆိုင်တာဟာငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ရေးနဲ့ကျောင်းသူကျောင်းသားတွေအေဂျင့်စွာစာတင်ကြားနိုင်ရေးအတွက်ရည်ရွယ်ပြီးစီရေးလှုပ်ရှားမှုတွေရပ်ထားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ဒါပေမဲ့လည်းဒီအပြစ်ခတ်ရက်စဲမှုဟာနိုင်ငံတော်နဲ့နိုင်ငံတော်အစိုးရရဲ့ကာကွယ်ရေးလုံခြုံရေးနဲ့အုပ်ချုပ်ရေးကိစ္စရပ်တွေကိုထိပါလာရင်တော့အကျုံးမဝင်ဘူးလို့ဖော်ပြပါတယ်။လက်ရှိအချိန်ဒီမှာတော့စစ်ကောင်စီတပ်တွေဟာတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေနဲ့သာမကစစ်အာဏာသိမ်းမှုကိုဆန့်ကျင်ဖွဲ့စည်းလိုက်တဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့ပါဒေသတော်တော်များများမှာတိုက်ပွဲဖြစ်ပွားနေပါတယ်ခင်ဗျာ။
ကိုညဉ့်ညံပြောပြပေးခဲ့တာပါခင်ဗျာ။ဒါနဲ့တစ်ဆက်ထဲမှာပဲသကိုင်းတိုင်းအတွင်းကပြစ်ခတ်တိုက်ခိုက်မှုအခြေအနေတွေကိုလည်းပြောပြပါမယ်။သကိုင်းတိုင်းကလေးမြို့တာစီကျေးရွာမှာစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တို့ကြားမေလ31ရက်ဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကတာမြို့ဘက်မှာလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မနေ့ကတိုက်ပွဲဖြစ်ခဲ့တဲ့နေရာမှာစစ်ကောင်စီကလေယာဉ်တွေနဲ့လာပြီးဘုံကျဲသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မခင်ဖြူဖြူကပြောပြပေးပါမယ်ခင်ဗျာ။
စကိုင်းတိုင်းကလေးမျိုးတာစီကျေးရွာမှာကလေးမျိုးပြည်သူ့ကာကွယ်ရေးအဖွဲ့ PDF နဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားဒီကနေ့တိုက်ပွဲတွေဖြစ်ခဲ့ပါတယ်။ကလေးမျိုးပြည်သူ့လုံခြုံရေးတပ်ဖွဲ့ KCA နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့ပူးပေါင်းပြီးတော့တိုက်ခိုက်ကြလို့ကလေးမျိုးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တပ်မှုကြီးက VOA ကိုပြောပါတယ်
။ဒီလိုငါကမနေ့9:00ဝန်းကျင်လောက်ခလာလေ9:00ကျော်လောက်မှာဝိုင်းကြရပြ။အရောက်ဝတ်တင်နေဝင်လာပြီးဒီကျွန်တော်တို့ PDF ဖြင်းမှာပါတဲ့အိမ်ကိုဝိုင်းတာသူကတော့လွတ်သွားတယ်ဗျအဲလိုမျိုးလေးကိုအဲ့မှာကျွန်တော်တို့လူစုကြီးမှရွာကန်နေတဲ့တိုင်ပင်မြေရွာနာမှာဆုလို့ပေါ့နော်ကျွန်တော်တို့ကရွာကန်နေတဲ့တိုင်ပင်ရွာလဲနိုင်တာဝန်တိုက်ပြီးပါဆိုကျွန်တော်တို့အဲ့လိုမျိုးတိုက်ပွဲလေးကြီးပြီးသွားတယ်ဗျအဲ့လိုမျိုးကကျွန်တော်တို့ဘက်ကတော့အဲတိုင်ရရလူမရှိပါဘူးဗျတို့ဘက်ကတော့3ယောက်ကတော့ဖြည့်ရဲ3ယောက်နဲ့ဆုံးဖြည့်ပါတော့ဒါမဲ့တိမ်မတိတော့ကျွန်တော်တို့2ယောက်ကတော့တည်နိုင်တယ်ဗျဒါကလည်းခွေကျသွားတော့ဆိုတော့
နေ့နဲ့ပိုင်းမှာတိုက်ပွဲဆက်ဖြစ်ခဲ့ပြီးညနေ3နာရီလောက်မှာပြန်ရင်သွားတယ်လို့ကလေးမျိုးပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တပ်မှုကြီးကပြောပါတယ်။တာစီကျေးရွာကကျောင်းသားတွေနဲ့ကျေးရွာအုပ်ချုပ်ရေးမှူးဟောင်းအပါအဝင်မိသားစုဝင်တွေကိုဒီကနေ့မနေ့အစောပိုင်းမှာစစ်ကောင်စီကဖမ်းဆီးခဲ့ပြီးတဲ့နောက်တိုက်ပွဲတွေဆက်ဖြစ်ခဲ့တာလို့ PDF အဖွဲ့ဝင်တွေကတာစီကျေးရွာကန်တူကပြောပါတယ်
။ကျေးရွာအုပ်ချုပ်ရေးမှူးပေါ့နော်။အုပ်ချုပ်ရေးမှူးအဟောင်းပေါ့နော်။ဒီ NLD အစိုးရကအုပ်ချုပ်ရေးမှူးခန့်ထားတဲ့ဟာပေါ့နော်။အဲ့ဒါမိသားစုလိုက်ပါတယ်။အဲ့ဒီမှာကလေးတွေရောပေါ့နော်သူကတော့မိသားစုလိုက်တူလီတူမတွေရောမိန်းကလေးကတော့များတယ်မိန်းကလေးကဝန်လို့ရှိမှပြ၄ယောက်လောက်ရှိမှလည်းနော်အဲ့ဒါပြီးရင်ယောက်ျားလေးက၉ယောက်ပြအဲ့မှာကျွန်တော်ကနာမည်တော့အတိအကျတော့မတိသေးပေါ့နော်မကျွန်တော်လောလောဆယ်တိုက်နေတုန်းနဲ့ပါတော့တာတော့လေဥက္ကဋ္ဌမိသားစုကတစုံနဲ့ဟိုအပြင်လူငယ်လေးတွေပေါ့နော်ကြောင်သားလေးတွေအဲ့ဒီက၉ယောက်အဲ့ဒါပြီးရင်ကျွန်တော်တို့ NLD စိုက်ကပေါ့နော်ကိုလိုင်ထွန်းအဲ့ဒါတယောက်ပါတယ်ဗျအားလုံး၁၀ယောက်ပေါ့
မနေ့ကဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်အကြားတိုက်ပွဲတွေဖြစ်ထားတဲ့စကိုင်းတိုင်းကတာမြို့နယ်ဘက်မှာလည်းဒီကနေ့ညနေ 9:15 မိနစ်လောက်ကျုံကစစ်ကောင်စီကလေရင်နဲ့ဘုံကားလုံးလောက်လာကျဲသွားခဲ့တယ်လို့ဒေသခံတဦးကပြောပါတယ
်။လေရင်တစ်စင်းလာပဲဗျတစ်စင်း။အောက်ကနေတော့သူတို့စက်တလက်နဲ့ရမ်းပစ်လာလဲကျုံသွားတယ်ဒါမှမဟုတ်ဒီဘက်က PDF အဖွဲ့တွေငြိမ့်နေတယ်။9:15မှာလာပြီးဘုံချသွား။ငါးလုံးလို့ပြောပါတယ်။အဲ့မှာသူငါးလုံးချပြီးပြန်ဆက်သွားပါတယ်။အဲ့နေရာတွေနေရာတွေတော့ခုနကလူသူမရှိတဲ့နေရာမျိုးဖြစ်သွားတာပေါ့နော်။ရွာတွေဘာလို့မဟုတ်ဘူး။လူထိခိုက်တော့မရှိပါဘူး။စစ်ကောင်စီကသူလာပြစ်သွားတာပါ
။စကိုင်းတိုင်းကလေးမျိုးတာစီကြီးရွာနဲ့ကတာမျိုးနယ်တွေကဒီကနေ့ပြစ်ခတ်တိုက်ခတ်မှုအခြေအနေနဲ့ပတ်သက်လို့မသိရဘူးလို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကပြောပါရယ်
။ဟောမရှိပါဘူးဗျ။ဟိုဘက်မှာတော့ရှိတယ်ကျွန်တော်ဟာခါဘက်မှာတော့ဟာခါဘက်မှာတော့ရှိတယ်အဲ့ဒါပဲရှိပါတယ်။
ကတာမျိုးနေတွေကကတာပမော်သွားတဲ့လမ်းမပေါ်ကမိုးသားနဲ့ဟင်းသားရွာကြမှာမနေ့မီလ30ရက်နေ့က စစ်တပ်နဲ့ဒေသခံPDFအဖွဲ့ကိုဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းကချင်လက်နက်ကိုင်KIA တပ်မဟာ၈ကကျက်ဖွဲ့ဝင်၅ယောက်လောက်ပါဝင်တိုက်ခိုက်ပေးခဲ့တယ်လို့ကတာPDFအဖွဲ့ကပြောပါတယ်။နံပါတ်တိုက်ခိုက်မှုတွေမှာဒေသခံPDFတပ်ဖွဲ့ဘက်က၅ဦးကြာဆုံးပြီးစစ်ကောင်စီဘက်က၁၀ဦးထက်မနည်းကြာဆုံးခဲ့တယ်လို့လည်းပြောပါတယ်။နေလာ၃၀ရက်နေ့ကချင်းပြည်နယ်တောင်ပိုင်းကံပက်လက
VOA American တန်ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ラインドミーターတို့အပြင်ကျမတို့ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာဝိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American တန်ရုပ်တံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ဆက်လက်ပြီးဆုနာကျင်ကြရတာကတော့ဒီမြန်မာပိုင်းအစီအစဉ်ရဲ့တင်းလာနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတော့ချင်းပြည်နယ်အတွင်းကိုဗစ်ရောဂါနဲ့ကုန်ဆောင်မျိုးသမီးကွယ်လွန်သွားတဲ့အကြောင်းပြောပြပါမယ်ချင်းပြည်နယ်တွန်းဆံမြို့နယ်မှာကုန်ဆောင်မျိုးသမီးတဦးကိုဗစ်ရောဂါနဲ့တည်ဆုံခဲ့ပါတယ်ကိုဗစ်ရောဂါကူးစက်သူများနေတဲ့တွန်းဆံမြို့နယ်မှာကိုဗစ်အတည်ပြုလူနာလောလောဆယ်40ကျော်ရှိနေပါတယ်ဆေးဝါးနဲ့ကျန်းမာရေးဝန်ထမ်းလိုအပ်ချက်တွေရှိနေတဲ့ချင်းပြည်နယ်အတွင်းကကိုဗစ်ရောဂါကူးစက်မှုနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုအလိမ္မာကတင်ဆက်ပေးပါမယ်ခင်ဗျာ
ကိုဗစ်တည်ပြုလူနာတွေများနေတဲ့အတွက်မလိုအပ်ရင်အိမ်ပြန်မထွက်ဖို့ stay at home ကန့်သတ်ချက်ထုတ်ထားတဲ့ချင်းပြည်နယ်တွန်းဆန်မြို့နယ်အတွင်းမှာကိုဝင်ဆောင်အမျိုးသမီးတဦးကိုဗစ်ကရောဂါနဲ့သေဆုံးခဲ့ပါတယ်။ကိုဝင်၈လောက်လွဲထားရတဲ့38နှစ်အရွယ်အဲ့ဒီအမျိုးသမီးဟာနာတာရှည်ရောဂါအခံမရှိဘဲကိုဗစ်ရောဂါနဲ့သေဆုံးခဲ့တာလို့တွန်းဆန်မြို့နယ်ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။သူဟာကြီးကားတိုက်နယ်စေယုံမှာတက်ရောက်ကုသစဉ်သေဆုံးခဲ့တာဖြစ်ပါတယ်။
ဒါလေးလည်းတခါရေးဆုံးတော့သူကိုဗစ်နဲ့ဆုံးတော့ရခါမှာဟောတခါသေးသူ့ကလေးကိုကြည့်တဲ့ခါမှာသူ့ကလေးနဲ့ပိုက်ချင်မှဆုံးပြီးသား
ကျမကြီးနဲ့အာကစားဝင်ကြီးဌာနက stay at home ထုတ်ပြန်ထားတဲ့မြို့နယ်ထဲမှာချင်းပြည်နယ်အတွင်းကတွန်းဆန်မြို့နယ်အပြင်တမိုးမြို့နယ်တို့ပါဝင်ပါတယ်အိန္ဒိယနိုင်ငံနဲ့ချင်းပြည်နယ်နယ်စပ်တွန်းဆန်မြို့နယ်ကကြီးခါတိုက်နယ်စေယုံကတာဝန်ခံဆရာဝန်ဟာတာနာသိမ်းမှုစန့်ကျင်တဲ့စီးရီးယားမလုံရှားမှုမှာပါဝင်နေတဲ့အတွက်လှုပ်အားပေးဆရာဝန်တို့နဲ့ကအဓိကကူတာနေရတာပါပိုးတွေ့လူနာတွေအတွက်လိုအပ်တဲ့ဆေးဝါးတွေကိုကျန်းမာရေးဌာနကနေမှာယူထားပြီးအပြင်အလှူရှင်တွေရဲ့အကူအညီတွေလည်းလိုအပ်နေတယ်လို့တွန်းဆန်မြို့နယ်ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတို့က VOA ကိုပြောပါတယ
်ဒီခါကျတော့ရေးဆက်တည်လို့ရအောက်ဆီဂျင်လို့ရဒါပေမဲ့အခုအလုံးရဆန်လို့ဆိုအဲ့ဒါတော့ကျန်ပြလာတဲ့ခင်ဗျာတုံးလာမှာကျတော့အရင်ကိုဗစ်ကာလဆူဆောင်းထားတာရှိတယ်ဟိုကအောက်ဆီဂျင်လို့ကျတော့ဆန်ပြတယ်အခုတုံးလာမှာအခု43ရောက်ပို့စုရှိတယ်အဲ့ဒါတော့မှဒီအင်ကာရောက်ပါလို့မရှိတာမဟုတ်ဘူးစီးရောက်ပြတဲ့လူကိုမတင်ကြတဲ့ဆောင်နဲ့ဖြစ်တာဒီတဲ့ချင်းနေရှင်တော့ထပ်တူလာမယ့်ချင်းရှိတယ
်ပိုးတွေ့လူနာ9ဦးကိုသာဆေးရုံမှာထားရှိပြီးကျန်တဲ့36ဦးကိုတော့တီးခြားခွဲထားတဲ့ quarantine center မှာထားထားတယ်လို့ပြောပါတယ်လူနာတွေကိုစောင့်ကြည့်ဖို့အတွက်ရဲနဲ့ဒေသခံလူငယ်တွေကအချိန်ခွဲပြီးတာဝန်ယူထားတယ်လို့လည်းသိရပါတယ်
ပြည်ထောင်စုကိုဗစ်မျိုးစားဟာအိန္ဒိယနိုင်ငံကလာတဲ့ကူးစက်မြေရောဂါပိုးဖြစ်နိုင်တဲ့တန်တရားကြောင့်စစ်ဆေးနေတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ကြီးကဗီဒီယိုလေးကိုပြောပါတယ်လက်ရှိနေသားရတော့ထူးခြားချက်ကရခင်ထက်စာလို့ရှိရင်ပို့ပြီးတော့ကူးစက်မှုကအများဆုံးနဲ့ထူးသဖြင့်ဆိုလို့ရှိရင်ပထမဦးဆုံး960တဲ့300ပိုးတွေ့တယ်ဆိုတာဟာ 60ရာနဲ့တော့ပိုးတွေ့နှုန်းကဖြစ်ပါတယ်နောက်တစ်ခါသူ့ရဲ့ကွန်တက်တွေကိုကျမတို့နောက်ထပ်96ရောက်စစ်တယ်မှာ93ရောက်တွေ့တယ်ဆက်သဖြင့်ဒါကိုကြည့်လိုက်လို့ရှိရင်ကူးစက်မှု transmission အလွန်မြန်နေတယ်များနေတယ်ဆိုတော့သိနိုင်တဲ့အတွက်ကြောင့်မို့ဒါဟာဗီဇပြောင်းဖို့ထူးသဖြင့်အိန္ဒိယကဗီဇပြောင်းဖို့များဖြစ်နေမလားဆိုတဲ့ကျမတို့နဲ့တန်တရားရှိပါတယ်ဒါနဲ့ပတ်သက်လို့ရှိရင်တော့ဒီတက်ခွဲနမူနာတွေကို reference lab မှာပေးဖို့ပိတ်စတယ်လက်ဆောင်ရွက်နေသလိုပဲဒီကြိုင်နဲ့ထင်ပါလဲဒီမှာနိုင်ငံဒီမှာမှာလဲဒါတွေကို genetic sequencing လို့ခေါ်တယ် မျိုးရိုး ဗီဇကို စစ်ဆေးတဲ့ဥစ္စာတွေကိုလည်းလုပ်ဖို့လည်းဆောင်ရွက်နေပါတယ်ဒါကြောင့်မို့ဒီသူတွေအနေနဲ့တော့
ပေါ်စားလို့မရတဲ့အနေအထားဖြစ်ပါတဲ့မြန်မာနိုင်ငံမှာပြီးခဲ့တဲ့ကြာတာရင်းတွေကအတည်ပြုလူနာ96ယောက်တွေ့ရှိခဲ့ပြီးဒါဟာဖေဖော်ဝါရီလတရက်နေ့နောက်ပိုင်းအများဆုံးအရေအတွက်ဖြစ်ပါတယ်ကူးစက်သူအများစုကချင်းမိနယ်တွေကဖြစ်ကြပါတယ်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့မေလ3ရက်ရှစ်နာရီထုတ်ပြန်ချက်အရဒက်ခွဲနမူနာ913ခုကိုအစေးရမှာအတည်ပြုလူနာသစ်လေးဆန်၅ယောက်ရှိခဲ့ပါတ ဒီအနေနဲ့အထူးရတော့ငါအချို့ရင်ခံထားတဲ့အားပဲမှာတော့ဒီအနေဒီအထူးရတော့ငါအချို့ရင်မခံထားတဲ့အားပဲမှာတော့ဒီအနေဒီအထူးရတော့ငါအချို့ရင်မခံထားတဲ့အားပဲမှာတော့ဒီအနေဒီအထူးရတော့ငါအချို့ရင်မခံထားတဲ့အားပဲမှာတော့ဒီအနေဒီအထူးရတော့ငါအချို့ရင်မခံထားတဲ့အားပဲမှာတော့ဒီအနေဒီအထူးရတော့ငါအချို့ရင်မခံထားတဲ့အားပဲမှာတော့ဒီအနေဒီအထူးရတော့ငါအချို့ရင်မခံထားတဲ့အားပဲမှာတော့ဒီအနေဒီအထူးရတော့ငါအချို့ရ
ပြောပြပေးခဲ့တာပါခင်ဗျာဒီကနေ့အတွက်သတင်းပေးပို့ချက်တွေကိုတင်ဆက်လို့ပြီးမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ပြပေးသွားပါအောင်မယ်ပထမဆုံးတော့သတင်းနောက်မှတ်စုနဲ့စပါမယ်ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲမဲတမမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြခြင်းနဲ့လူထုထောက်ခံမှုအားကောင်းခဲ့တဲ့အန်ဒီပါတီကိုဖျက်သိမ်းတင့်မတင့်ဆိုတာနဲ့ကျွလွန်ခဲ့သူတွေကိုအေးအေးယူမလား ဒီနေ့ကျွန်တော်တို့ကလေးမျိုးစုံနဲ့တော်လန်နေကြတာတွေနဲ့ပတ်လို့ရတဲ့ယူကောက်ဘွဲကော်မရှင်ရဲ့အစည်းအဝေးမှာနိုင်ငံရေးပါတီတွေနဲ့တွေ့ဆုံပြီးပြောဆိုခဲ့တာတွေအပါအဝင်အနံ့ရအနေဒီပါတီရဲ့အခြေအနေတွေကိုဒီစပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေတင်ပြပေးသွားပါမယ်။ ဒီနေ့စတေးရဲ့ပြီးခဲ့တဲ့တောက်ချာနေတုန်းကစီယွတ်ကျွေးကောင်စီကဖွဲ့စည်းထားတဲ့ရွက်ောက်ပွဲကော်မရှင်ဟာနိုင်ငံရေးပါတီတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာပြီးခဲ့တဲ့ရွက်ောက်ပွဲတုန်းကမဲမက်တမာမှုတွေရှိခဲ့တဲ့အတွက်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD
ပါတီကိုဖြတ်သိမ်းမလားမဲမက်တမာမှုကျွလွန်ခဲ့သူတွေကိုအရေးယူမလားစဉ်းစားဆောင်ရွက်သွားမယ်အကြောင်းကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးကပြောခဲ့ပါတယ်။
အနေဒီပါတီခေါင်းဆောင်တောင်ဆန်းစုကြည်ကတော့ဖေဖော်ဝါရီလတရနေ့ကတည်းကဖမ်းဆီးထိန်းသိမ်းခံထားရပြီးဆွဆွဲထားတဲ့အမှုပေါင်း9ခုကိုရင်ဆိုင်နေရပါတယ်။မေလ၂၄ရက်နေ့ကရုံးထုတ်ချိန်မှာတော့သူ့ရဲ့မှုမှာလိုက်ပါအကျိုးဆောင်ပေးနေတဲ့ရှင်းနေကတဆင့်ပြည်သူတွေရှိနေသမျှပါတီလည်းရှိနေမယ်လို့အမှားစကားပါခဲ့ပါတယ်။
ဒီကောက်ပွဲကော်မရှင်အတိတ်ကဒါစစ်ကောင်စီကခန့်ထားတာကျွန်တော်တို့အစရေအတိမတ်ကိုမြည်ဘူးနောက်ပြီးတော့ဒါလည်းသူကပါးစပ်နဲ့စဉ်းစားနေတယ်ဆိုတဲ့ပုံစံမျိုးပြောတာကတော့အမှန်ကတော့ရှင်းပြရင်တွေးထိုးဆန်းခြင်းတဲ့သဘောပဲဟိုတကယ်ပြောရမယ်ဆိုရင်တော့ဒီ NLD ပါတီရှိနေသူတွေဘယ်တော့မှမရှင်းနိုင်ဘူးဆိုတဲ့အနေအထားမျိုးမှာအပွဲသိမ့်တိုက်ပွဲနဲ့ဒီလိုလှုပ်ဖို့စဉ်းစားနေပါတယ်ဆိုပြီးတော့ဟိုချိတ်ချောက်တဲ့သဘောပဲလို့ပဲကျွန်တော်မြင်တယ်အစွဲထုတ်ပြတာပေါ့အစွဲထုတ်ပြတော့လေငကူရုပ်ပေါ်လာတာပေါ့ပြည်သူတွေကောင်းကောင်းမြင်လို့ရသွားတာပေါ့ဗျာ
မဲမဲတမာမှုဆိုတဲ့ဆွဆွဲချက်နဲ့စစ်တပ်ကအာဏာသိမ်းဖို့လုပ်တာဟာကြိုးကြောင်းခိုင်လုံမှုမရှိကြောင်း Amfrel ko Asia lulade yokopwe sangji ye kun ye apwe ga asin khan sa thauk pyan tha ba le Siyana teng kaung saung bujo muji me yaw lain ga raw Myanmar nengga ma sait cha ya de a chin ni yaw ma yokopwe lou me lu Sit kaung si ga phwe tha de yokopwe commission ye nengga ye party de ne twei song pi naw de ni ma Tiyu nengga ga Phoenix yauk tan tarin thana ye online twei song me myan ga ma phi cha ga ba le
chan lu ga raw chan lu tam lu ga lak khan tha ga raw party so democracy si si me federal wo chi khan ne
ဒီစနစ်ကိုတောင်းတဲ့ပို့တဲ့စိတ်ချတဲ့အခြေအနေရှိတယ်ဆိုရင်ကျွန်တော်တို့တွေ့မှာပါတကယ်လို့တနေ့တွေ့မှာရသွားရင်တနေ့တွေ့မှာပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကမဲမဲတမာမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့ဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကအာဏာယူခဲ့တာပါအာဏာရယူပြီးတနေ့အတွင်းရွေးကောက်ပွဲအသစ်ကျင်းပပေးမယ်လို့လည်းပြောဆိုထားပါတယ်ကုရောပတမကကတော့ရွေးကောက်ပွဲကော်
ထုတ်ပြန်ထားပါတယ်ရုပ်ောက်ပွဲမှာမဲပြအတအနံရခဲ့တဲ့အန်ဒီပါတီဖြတ်တင်ခံရမယ့်အရေးနိုင်ငံရေးအတိုင်းအဝိုင်းကြားမှာလည်းစိုးရိမ်မှုတွေရှိနေပါတယ်ဒီလိုစိုးရိမ်မှုတွေနဲ့ကော်မရှင်ဥက္ကဋ္ဌရဲ့ပြောဆိုချက်အပေါ်ဝေဖန်မှုတွေထွက်ပေါ်နေပေမဲ့အာဏာသိမ်းထားတဲ့စစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လည်းကတော့စိတ်ချရတဲ့အနေထားရောက်မှရုပ်ောက်ပွဲလုပ်မယ်လို့ပြောဆိုထားတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတောက်မတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ပါတယ်ခင်ဒါကြောင့်ဒီခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညထုတ်လင်းချက်တွေဖြစ်ပါတယ်ခင်ဗျာ။ခုဆက်ပြီးစီးပွားရေးကဏ္ဍကိုတင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာဆီယနာတင်ပြီးနောက်ပိုင်းစီးပွားရေးရောဘန်လဲပတ်မှုပါတုံဆိုင်နေသလိုတပိတ်မောက်တာတွေဆက်ယုံပိတ်သိမ်းမှုတွေကြောင့်အလုတ်အကိုင်တွေလည်းဆုံးရှုံးနေရပါတယ်။ဆန်ပဲနဲ့တတိဝလံပြပတင်ပို့လို့ရှိတဲ့မြန်မာနိုင်ငံမှာလာမယ့်လပိုင်းတွေအတွင်းလူပေါင်းတန်းချီဆန္ဒရိက္ခာပြတ်လတ်နိုင်ကြောင်းကမ္ဘာဆန္ဒရိက္ခာအဖွဲ့ WFP ကလည်းသတိပေးထားပါတယ်။WFC ဆောင်းပါးကိုမတ်တင်ကြီးထိုက်ကစီးပွားရေးကဏ္ဍမှာတင်ပြပေးထားပါတယ်ခင်ဗျာ
။ရန်ကုန်မြို့ကဒေါ်ရီမာတယောက်မိဖို့ချောင်းထဲမှာသားသမီး9ဦးနဲ့အတူထိုင်ရင်းစားနေတဲ့သမီးနဲ့ဟင်းဒီဟင်းရွက်လောက်ငါပါမလားဆိုတာကိုပူပန်နေတာပါ။ဆီယနာတိတ်မြန်မာနိုင်ငံမှာသမီးနဲ့ဟင်းရွက်လောက်ပဲသူတက်နိုင်တာပါ
။ဟိုသားသမီးငတ်ဖို့တော့တွေ့ရတာပါဆရာ။အော်အရှင်းရတော့ငတ်တယ်လို့တော့ဟုတ်ပေါ့
ဒေါ်ဆန်းစုချီဦးဆောင်နဲ့အရတအစိုးရကိုဖြုတ်ချပြီးပြီးခဲ့တဲ့ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရဲ့စီးပွားရေးနဲ့ဗန်စနစ်ကတုံ့ဆိုင်နေပါတယ်။တပိတ်မောက်လှုပ်ရှားမှုတွေစိတ်ယုံပိတ်သိမ်းမှုတွေနောက်ပိုင်းအတံမွေးဝမ်းကြောင်းအလုတ်အကိုင်တွေဆုံးရှုံးနေကြရသလိုဗန်မာငွေစုထားနိုင်ကြတဲ့သူတွေလည်းငွေထုတ်နိုင်ဖို့အတွက်တနေကုန်တန်းစီဆောင်ဆိုင်နေကြရပါတယ်။ဆောင်ချီရဲ့အဖွဲ့ဆိုရအရတရှိရာကျော်တည်ဆုံးခဲ့ပြီးဖြစ်တဲ့နိုင်ငံတွေအတိုက်ခံတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေရဲ့ရရဆက်ဆက်ဖြိုခွင်းနေချိန်မှာအပြင်ထွက်ပြီးစာဝတ်နေရေးအတွက်ငွေရှာရတဲ့ကိစ္စကလည်းအန်ဒီရဲ့မကင်းပါဘူးပုံမှန်အားဖြင့်စိုက်ပျိုးရေးထွက်ကုန်တွေကြီးပတင်ပို့တဲ့မြန်မာနိုင်ငံမှာအခုတော့လာမယ့်လပိုင်းနေ့အတွင်းတန်းနဲ့ချီစားရည်ရိတ်ခါပြတ်လတ်နိုင်တယ်လို့ WFP ကမ္ဘာစားနပ်ရိတ်ခါအဖွဲ့ကသတိပေးထားပါတယ်အလုံးမရှိဖြစ်နေတဲ့အသက်33နှစ်အရွယ်ဒေါ်အေးမာတယောက်ခင်မွန်းဖြစ်သူနဲ့အတူအလုပ်လုပ်ဖို့လိုက်ရှာကြရပါတယ်
။ဟိုဆက်ရောင်းအလုပ်တော့မဟုတ်ဘူးနော်။အဲဒီလိုလာခေါ်တာအိမ်တပါဆောက်တဲ့လူရှိလို့ချင်းလိုက်ပြီးတော့လိုက်ပြီးမေးတယ်။အိမ်ဆောက်မလားအိမ်နာကျင်းတူလားအဲလိုမျိုးလိုက်ပြီးဆက်တယ်။အဲလိုဆက်လို့ချင်းတော့ရောက်ပြီးတော့စားရတာပါဆရာ
။ဆရာနာတိတ်မှုအပြီးနောက်ပိုင်းကုန်စည်နှုန်းတက်လာတော့ဈေးဝယ်တွေကငချောက်တောင်ဝယ်မစားနိုင်ကြတော့ဘူးလို့အသက်38နှစ်အရွယ်ဈေးတဲ့ဒေါ်ဝါဝါက EFP ကိုပြောပါတယ်။ဟင်းတစ်ခွက်စာအတွက်ငချောက်ဝယ်ရင်900လောက်ကျမှာမို့ဈေးဝယ်တွေလည်းမတက်နိုင်တာကြောင့်သူလည်းမရောင်းတော့တာလို့ပြောပါတယ်
။ဒီလိုအနေနဲ့နေရတော့တနေ့စာတနေ့ကိုပဲရှာပြီးစားနေတာ။အခုသူများတက်ကလည်းပြောတယ်။အားအချိန်မကောင်းစံနေစီဈေးတက်မဲ့ဝယ်။မတော်မှမဝယ်နိုင်ဘူး။အဲဒါတော့ဒီကနေ့ကငါးလုံးကောင်းရင်ငါးလုံးပဲဝယ်နိုင်တယ်။ပုံမဝယ်နိုင်ဘူး။အဲဒါတော့ကျောင်းဝယ်ရင်မှမကောင်းတာ။အရင်ဆုံးလို့ရှိရင်တော့ခက်ကလာမကောင်းကိုဗစ်မှာစံအိတ်လိုက်ထောင်ထားတာဘလားဘယ်တော့ဖြစ်မလဲကိုဗစ်တောင်ကျန်းကျန်းခံနိုင်တယ်ဒါပေမဲ့အခုဒီအစိုးရတက်တဲ့အခါမှာအခုအာဏာသိမ်းပြီးနောက်ပိုင်းမှာဘရောမအောင်မှန်းလို့မရတော့
ရှေ့လျှောက်ဘာတွေကျုံရအောင်မလဲဆိုတာမသိတာကြောင့်လူတိုင်းငွေကြေးကိုစီးစစ်သုံးနေကြရတယ်လူလဲဒေါ်ဝါဝါကပြောပါလေ
ဘာလို့အလုပ်တွေလည်းမရှိဘူးအခုလာမယ့်ကာလကြီးလည်းဘာကလိုင်းမလဲမသိသေးဘူးဒီချိန်မှာဖြစ်မလဲမတွေးလို့မရသေးတဲ့ကာလကြီးဖြစ်နေတဲ့အခါကျတော့ကြောက်ရွံ့သိနေတဲ့လူတွေက
ကလေးသုံးယောက်ရဲ့ဖခင်ကိုဝင်းနိုင်ထွန်းကတော့အခုအသက်26နှစ်ရှိပါပြီအရင်ကဝတ်သားစားနိုင်သူတွေအခုဆိုရင်ငပိရေနဲ့တို့စရာပဲစားနိုင်တဲ့အဆင့်ကိုရောက်ကုန်ပြီလို့သူကပြောပါတယ်အခုတော့ကျွန်တော်ခုနပြောသလိုအဆင့်ပြေတယ်အဲ့နိုင်ငံကြီးကိစ္စဖြစ်တဲ့ဟိုကကျွန်တော်တို့မှအဆင့်မပြေဘူးလေလဲမလဲပဲဘူးငါတို့ကကျွန်တော်ခုနပြောသလိုပေါ့ဝတ်သားစားတဲ့နေရာမှာငပိကပဲစားလို့ရတယ်
ငါပြေးစားမနေပါအဖြူပဲစားတော့စားနဲ့အဖြူထမင်းနဲ့ပဲစားရတော့ဒါဆိုလူကြီးနှစ်ယောက်ဖြစ်တဲ့သူနဲ့သူဇနီးအတွက်မပူပေမဲ့လေကလေးသုံးယောက်ကိုမကြွေးနိုင်ပါဘူးတော့သူကပူပန်နေပါတယ်ငါနေတာတော့ရွေးမချင်တာဘာလို့လဲဆိုတော့ဒီလေးလေးဖြစ်တာအမအဲ့ဒီလေးလေးဖြစ်နေကြားတဲ့ဥကပြည်ကြံကိုတက်တန်တက်တာအောင်အဲ့ဒါညင်းသွားအဲ့ဒီတိုင်းပဲငတ်နေပဲဆိုရင်တော့အဆင်မပြေဘူးအဆင်ပြေဥက
ခလေးတွေလည်းကိုယ့်ကိုယ်လေးလေးများနေသွားတော့အကြောင်းမဟုတ်ဘူးကို့မှာသားသမီး၃ယောက်ရှိတယ်ကျွန်တော်မှာသားသမီး၃ယောက်ရှိတယ်သားသမီး၃ယောက်တော့ဝင်အငတ်မခံနိုင်ဘူးရန်ကုန်မြို့ကလိုအပ်သူတွေအတွက်ရိတ်ခါထောက်ပံ့ကူညီမှုဟာဆိုရင်လိုအပ်ချက်ဘလောက်များနေတယ်လဲဆိုတာကိုပြသနေတာဖြစ်ပါတယ်အသက် 26 နှစ်အရွယ်အခုအညီပေးနေသူတူကအခုလိုပြောပါတယ်အခုဒီကာလကြီးမှာကကောင်းကဆက်ခဲ့ဖြစ်နေကြလीအားကြောင့်မလို့ဒီစီရီယယ်သမားကြီးလည်းရှိတယ်သူတို့သားသမားကြီးလည်းရှိတယ်သူတို့ကိုပဲမဟုတ်ဥစားပေးပြီးတော့စဉ်းစားပြီးတော့ဒီ
အတမွေးဝမ်းကြောင်းအလုတ်အကင်တွေရှာပလာတာကအဓိကပြဿနာဖြစ်နေတာလို့လဲအသက်50တနှစ်အရွယ်ဒေါနီအေးကရှင်းပြပါတယ်စားဖို့နေရည်တွေကတော့ထိကြိုက်တာပေါ့ဝင်ဝင်ရော့သွားတာပေါ့တယောက်က9000တယောက်က9000ဆိုနှစ်ယောက်ဆိုရင်စင်ပြေတယ်အခုကတယောက်လောက်ပဲအလုတ်ကတယ်
ไอ้เตียกว่าหลอกกะพี่น้าปลัยน้าเตียกว่าไอ้หมูนี่หลุ่นเนี่ยတော့เนเน่อสิญปี่ซี้เดอะคูละမျိုးจ้ะတော့คักแค้หนีบีอกုံลงน้าဆိုတော့คักแค้หนีเดลายောက်หลุ่นทั้นตูรีโกอ้าถ่ายะเดอะแต่50ตะเนี่ยอยวยโดนี่เอกะรอดีอะต้ายเสร็จตั้วเยชิ่ช่องไม่ล่วยบูหลุ่นเปียวบาเดเนเดลาวูบิ่ดอหลู่เดหลู่เลเดอะตั้วเลเดตั้วเนโกดิซ้าตอกบิ่ดอเนียะเดบัวเลเดผิดหนีบีนาวแท้ตาไอ้หลุ่นမျိုးดาเสร็จบิ่ดอผิดเมซุย
ဒီခက်ခဲတဲ့ဝေးလံတဲ့ဒေသတွေမှာပို့ပြီးတော့ဆိုပါတယ်တရုတ်နယ်စပ်ကချင်ပြည်နယ်ထဲမှာဆိုရင်စံစည်းနှုန်းက50ရာခိုင်နှုန်းနီးပါးထက်ဝက်နီးပါးဈေးတက်နေတယ်လို့ WFP ကပြောပါတယ်ဆီယနာသိမ်းမှုနောက်ပိုင်းစက်သုံးစီစည်းနှုန်းကခမန်းကျေ300ရာခိုင်နှုန်းလောက်တက်လာတာကြောင့်စိုက်ပျိုးသူတွေထံကနေစားသုံးသူတွေထံအရောက်တရုတ်ပို့ဆောင်ရေးကုန်ကျသွားပါတယ် လာမယ့်6လအတွင်းမြန်မာနိုင်ငံတွင်းမှာလူပေါင်း3000ကျွဲလောက်စားနပ်ရိက္ခာမလုံလောက်မှုနဲ့ကြုံရနိုင်တယ်လို့ WFP ကပ္ခုလာတမကစားနပ်ရိက္ခာအဖွဲ့ကခန့်မှန်းထားပြီးအရေးပေါ်ရိက္ခာထောက်ပံ့နိုင်ရေးအတွက်3000တိုးမြင့်ကျင်းစင်ထားပါတယ်ရှင်။မတင်ကြီးထိုက်စင်စင်တင်ဆက်တဲ့အပတ်စဉ်စီးပွားကဏ္ဍကိုနားဆင်ကြကြရပါခင်ဗျာ။ခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးပါအောင်မ
ဒီမော့ဆွန်မြို့နယ်အနီးနားမြို့လေးတွေကနေရာဆွန်ပြီးထွက်ပြေးနေကြရသူငါးတောင်းထက်မနည်းရှိနေပါတယ်အဲ့ဒီလိုထွက်ပြေးနေကြရသူတွေဘလို့အခြေအနေကြုံရရတယ်လဲဆိုတာကိုမော့ဆွန်မြို့မုံကစေဘေတုခတဲ့ဒီမော့ဆွန်မြို့သူတယောက်ကိုမေးမြန်းပြီးဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
ရရှိတဲ့ဒီမော့ဆိုမြို့နယ်မှာဒေသပြန်ပြည်သူကာကွယ်ရေးတပ်တွေနဲ့စစ်တပ်ကြားတိုက်ခိုက်မှုတွေကြောင့်အိုးအိမ်ပြေးခဲ့ရထွက်ပြေးနေကြရသူတွေတောင်းမြေချီရှိနေပါတယ်။အဲ့ဒီထဲကဒီမော့ဆိုမြို့သူတယောက်ကတော့စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ချိန်မှာဘေးကင်းအောင်လို့မြို့ကနေထွက်ပြေးခဲ့တာပါ။သူ့လိုပဲလူကြီးလူငယ်ထွက်ပြေးခဲ့ကြရတဲ့အခြေအနေကိုအခုလိုပြောပြပါရစေ။ ตอนนี้ก็ยาดีมาบ่ปีอะไรบ่ปีรวมมาตั้งแต่ปีจ้าละอะไรนี่ซาโร่จังหวะรู้ปีอะแต่ตอนมาตอนเราไปเชียร์คนดีงาตอนเราเชียร์ตัวแต่ยาเราต้องมีลงมาจูมาไม่ใช่หรอเอ็งมาเล่นใช่หรอที่มีโมโซต้องมีอยู่ในลงบ่เนาะก็เนาะเราไม่ใช่หรอไล่ก็เราไม่ในเวชันนะบ่เนาะก็เราต้องยาดีจ้าละตอนนี้ชีวิตชีวาบีมาตอนเราเชียร์ยาดียาเกลียวบ่เนาะบ่ ပြီးတော့ဒီမြို့မှာထဲပေါ့နော်မြို့မှာရွက်ပေါ့နော်အဲ့ဆိုအုပ်စုလိုက်ပါပါပြီပြီးတော့ဒုံးရောက်ပါမယ်မှာပြီးတော့ငါးမိုင်၆မိုင်ဖက်လဲပါမယ်တော့ဘူးစီဖက်လဲပါခံစားရတော့မလုံးချုံဘူးပေါ့ပျော်လဲမပျော်ဘူးပြီးတော့မှကိုယ့်ဘာသာကိုယ်အစ်စီနေလို့ရတဲ့ဟောင်းမှာညုံတိုင်းထပ်ကြီးကြရတာဆိုတော့လေဘာမှလည်းမတင်လာခဲ့ရဘူးပြီးစီလည်းမပါဘူးတားကြရတဲ့အလုံးလုံးမရှိဘူးပေါ့နော်အလုံးက ไปที่โรงเรียนมาป่ะเสร็จก็ไปสายแล้วแต่ยังไม่ได้ยังไม่ถึงฉันจะช่วยเจ้าเลยโยกะขันนี่เลยชีก็ฟรีเลยดีกว่าเสียดอกตัวใส่ใส่มาขันไหนวะเนาะทุกคนใส่ใจใจท่าเราเลยโอ้ทุกคนนั่งเช่นไหนก็ชีเลยช่วยเจ้าเราเลยโอ้ใส่ยุคข้างท้ายอะไรปองจะมีบ้างชีอะมาโอ้ก็ทุกมาเราใส่ยังไม่ขันจ้าเราไม่เข้าใจไม่ใส่ยุคข้างท้ายจ้าเราเนาะ
กูรังก้าเสบียงเจ้าพี่เรนดูข้าเดียวพี่นี่เป็นไหมตัวก้าคลิงเอรีลูจิเรียเปียโปปีรอปูบันนี่วะเลยคลิงเดียเจ้ารอจะต้องมีอาชีพอะไรช่างซูมาซีบ่เนาะมาขานายที่ช่วยเจ้าเลยต้องมาอันยันเลยมีดีชีรอจะรู้ว่ามาขานายเราติดอันยันพี่เจ้าเลยกูสามีเขียนมีตัวเลยจะรู้จะอันยันอันยันพี่อันน้อยอันไม่ส่วนเลยจะรู้มาพี่นายอันหนึ่งอยู่แค่เขียนยันชีเฉยแต่ว่าเราจะรอลุงเอรีบ่เนาะลุงเอรีจะรอลุงเอรีจะรอเลี้ยว ยี่หลานน่ารักพี่แต่คู่คู่สวยเนาะเส้นเต้คู่ใส่ดาวเลยกูเปลี่ยนเส้นท้ายจูดแล้วกูเปลี่ยนเส้นท้ายจะทำอะไรเส้นเดียวเนาะแต่ไม่จำเป็นต้องเอาจูดที่เกี่ยวดูอุริบ่เนาะดูอุริดูจีวียกกับเส้นชีเรดูจีคลิงเอียจูดอันนี้ต้องนับกูก่อนนะจูดเปลี่ยนเช่นมาต้องขายอันนี้ไม่ใช่แค่ยังไงวะเนาะแต่ตัวตัวเสื้อกูปูบุรุษใส่มาก่อนที่ยังวะเนาะคู่ตัวเราเอาเราชิมหูมา
ที่มอสมีอบาวเวนนี่เว้นเช่นมาชีเรียนยกเลือดก็ทรัพย์ยินในใจอยู่ดีชัวร์ก็รอยาอีโคโลในเนี่ยนี่อะไรมาเช้านี่จะมาเลยกับพี่เมย์ตัวเรามาปงโคในใจอยู่ดีเดียมีอาบยาเจ้าชินีบาดีเลยทัวร์ดีจะเนี่ยมาชินีเลยเออลงชนเลยเนี่ยมาเราเนี่ยเนี่ยเปลี่ยนยาลงชนเลยเราไม่เข้าบ่มาเยอะเนี่ยมาเราไม่ลงชนแต่ไม่เนี่ยเราเปลี่ยนที่เนี่ยยาวเนี่ยมาโนว่าโอ้ที่ชัวร์คลีดียอมีเขียนยอจังเกเรนดูดีเลยมีอาชีพดีเลยชัวร์เ
ตัวนี้บอกจะช่วยเลยตัวนี้ก็นานเนี่ยไม่รู้เลยอย่างไรเราไม่ติดเลยมั้งตัวนี้มาปุ่นนี่จะยาดูเรื่อยๆกูยืนรู้อันนี้เป็นเนี่ยกูอันนี้เป็นแม่ดูเรื่อยกูรายเลี้ยงจงยี่สิบปีสิบปีนี่ดีรำโหกูอันนี้ยาบุแค่นี้จะว่าเลยเฮ้ยกูอันนี้เป็นแม่ดูเรื่อยซาเลี้ยงช่วงเลยส่วนเราตัวนี้บอกเนาะไม่ต้องช่วยเลยตัวนี้ละมั้งกูอันนี้ใจของยายดูเลยซาเสียดีดูเลยกูนี่เสียดีดูเลย พี่เราดีขนาดว่าเปลี่ยนแปลงเห็นไหมรู้ตัวเรามารู้จังแค่เรื่องดูเลยลงชงยี่ตัวเนี้ยดูเลยพี่เราตัวเราเป็นที่มาน้องเขาคือว่าเลี้ยงอะไรชอบจะตัดเพื่อรู้ว่าหูที่ตาหนาอยู่บนน้องไอ้เราคุณยี่เรื่องอะไรอันยายดูเลยคุณอาเปลี่ยนแปลงอะไรดีจ้าบนน้องพี่เราลงชงยี่หูซาเดียปุ่มไม่เจอเลยบ้านเนี้ยปุ่มไหนเลยคุณก็โอ้นั่นนั่นจะเสียใจเลยแต่คุณมาเสียมาผิวนั่นเลยเลยก็รู้ว่า
ตรงนี้ตัวลูกไม่ยากเลยไม่ใช่เนาะแต่ช่วยพูดเช่นนี้ส่วนนี้ตัวลูกไม่ยากเลยไม่ใช่เนาะที่นี่ถ้าพูดชี้ชี้ก็คุณยี่แม่ดูดีอะตัวที่เจ้าโอ้ดีเลยกองร่างจอมพ่อเนี่ยดีร่างจอมพ่อลาลุยอะไรส่วนนั้นแต่ตรงนี้ก็เนาะที่นี่มาลุยไปเช่นปีเช่นนี้ลุยไปเช่นนี้ตรงนี้ลุยชีเลยส่วนนี้มาคุณลูกเสบียงอะไรลูกเอาทรัพย์ยี่นี่จะยาดูดีฮะเช่นน้องก็เอเอชันชันเนี่ยที่ไทยนี่จะเรียกตามมันปีดูดีพิจารณาเลย
ခါရီလဲရှိတယ်ကလေးတွေစတင်ပေးရလဲရှိတယ်ဆိုတော့အကုန်လုံးအလုပ်ကံရတော့အကုန်ပြည့်ကုန်တာပဲမှာတော့ခလေးရစတင်ပေးရဆိုတော့ညီမစတင်ပေးတဲ့ခလေးတွေအခြေအနေရောဘယ်လိုရှိပါလဲတို့ကလည်းအကုန်လုံးကဟိုခလေးတို့မိပါနဲ့တို့ပဲအလိုမျိုးအခြေအနေမကောင်းတာအကုန်လုံးကပြည့်ကုန်တာဒါမှ
ပါမလို့လို့မရတော့သူကိုယ်တော့ပြရဖြစ်ဖြစ်ကုန်ဘယ်သူကပဲနားရလို့ရမှာလဲဒီမြင်ရလဲအကုန်လုံးမရအောင်မှာကျမတကယ်ချင်းဒီဆိုတော့တို့အမေတစ်ဖက်အခလေးတစ်ဖက်ဒီဖြစ်နေတယ်တချို့ကတော့စစ်ကြောင့်အိုးဖြစ်အိမ်ဖြစ်ထွက်ပြေးနေကြရတယ်ဆိုတာကိုလူကြီးတွေပြောပြလို့တော့အရင်ကသိခဲ့ရပါပဲအခုကိုယ်တိုင်ကြုံတွေ့ရတဲ့အခါမှာမယုံနိုင်အောင်ဖြစ်ရတယ်လို့ဒီမော့ဆိုမျိုးသူကပြောပြပါတယ
วันนี้เราไม่ใช่ไม่ใช่ชาเลยปีนี้เล่นเล่นเล่นเล่นจีดีเล่นเล่นชาเลยตรงนี้เองดีมั้ยพยายามหนีที่จะว่าไล่จะชาแล้วเล่นเล่นเนี่ยแต่ไม่ดีกว่าเรียนว่าเราผู้บริโภคอะไรไปชีเดียวตรงนี้แค่อะไรที่ใช้จ่ายอะไรแบบนี้แล้วจะไปจ้างสุนัขก็เราเล่นเพื่อนเนาะกูก็ได้อะไรกูว่าเราอะไรเอาอะไรพี่เราทดลองเล่นเพื่อนเราที่เรามาดูหลัวห้อยลาบเนาะ
ลูกเป็นลูกมุ้ยฟ้าหนาเลยลูกตัวนี้เนี่ยเป็นลูกมีตัวขนเนี่ยพี่ด่าเลยตัวตัวนี้เนี่ยก็ว่าเราลูกเดียวใหญ่ขึ้นออกมาถ้าไม่พี่หนาอยู่บ่เนาะตัวเจ้าจะลองดูเราตีพี่เช่นนี้สุดเลยโอ้ยอ่ะเอาไม่ได้มาอ่ะเอาเลยตัวตัดขึ้นออกบ่ไปเลยตัวเลยอ่ะคุณลูกมีปีนี้อ่ะพี่ก็เราโกเอี่ยวบ่เนาะโกเอี่ยวเป็นไหนบ่เช่นเดียวเลยสิมาเป็นลูกมีอ่ะเลยเชื่อเป็นเราเป็นไหนไม่รู้อ่ะแม่มาเลย
เดี๋ยวมาเปลี่ยนลมยาวอุ้ยคุณเลี้ยงชิ้นนี้เองนี่มาที่จะย้ายตลอดว่าเราคงต้องไปกินยาบ้างต้องดูนี่ยาดีใช่สักทีก็พี่เรามาโฆษณาตัวทำไมเลี้ยงชิ้นนี้ยากกว่าที่เลี้ยงวิ่งลมยาวอ่ะเราตอนนั้นเราใช้แรงเดียวพอชิ้นนี้ลงมาชิ้นมันไม่ตีบ้างกูว่ากูอีชั้นกูมีกูอยากมากูว่ากูนี่นี่เวลาทำอยู่ที่ชิลาเนี่ยตัวผมเอาโอ้ยมารู้ลูกคุณลูกทับยี่นี่อะไรดีสิบีโอ้ดูขาดเลยอันนี้เนี่ยโอ้เป็นลูกพี่ว่าจะไ
ဟုတ်ပါတော့တနင်္ဂနွေနေ့ကစေးပြီးတော့လုပ်နေကြတာဆိုတော့ကုညီနိုင်တဲ့လူတွေကလည်းအများကြီးကုညီပေးပါဟိုလုံးဆောင်နိုင်တဲ့အပိုင်းတွေကနေရှိတော့ကိုယ်တော်ကိုကြည့်ပြီးသားပါရေချဲရတော့တစ်ခုတည်းရှိတယ်အဖြစ်နဲ့တွေ့ကြမှုအလုံးဝိုင်းကုပေးပါတော့တိုက်ပွဲတွေကြောင့်အခြေအနေမတည်ငြိမ်သေးတဲ့ဒီမော့ဆိုမျိုးကနေဘေးကင်းရမှာထွက်ပြေးခေါ်လုံနေရတဲ့ဒီမော့ဆိုမျိုးတို့တယောက်ဖြစ်ပါတ
လိုမခံစားရပါဘူးလို့ပြောပါတယ်ရှင်ကျွန်မဆူမြမောမ
ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာဗီအိုအမေရိကန်တန်ကနေတင်းနေလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုပြောပြပေးပါအောင်ပါခင်ဗျာမြန်မာနိုင်ငံမှာဆက်အနာတိန်နာကိုဆန့်ကျင်ဖို့ဖွဲ့ထားတဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့ရောတိုင်းရင်းသားလက်နက်ကိုင်တပ်တွေနဲ့ပါမြန်မာစစ်တပ်ကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်။စစ်ရေးဆိုင်ရာလှုပ်ရှားမှုတွေကိုဇွန်လ၁ရက်နေ့အထိရပ်ထားတယ်လို့ဒီကမှာခင်ဗျာဇွန်လကုန်အထိရပ်ထားတယ်လို့မြန်မာစစ်တပ်ဘက်ကကြေညာထားပေမဲ့ချင်းပြည်နယ်နဲ့ရှမ်းပြည်နယ်အပါအဝင်ဒေသတချို့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေဆက်ဖြစ်နေပါတယ်။ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်နတ်ဖက်ခါရွာကစစ်ကောင်စီတပ်စခန်းတချို့ကိုညီနောင်မဟာမိတ်ခေါ်ရှမ်းမြောက်အခြေစိုက်တိုင်းရင်းသားတပ်ဖွဲ့၃ဘက်ကပူးပေါင်းတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲကြောင့်အရသား၁ယောက်သေဆုံးခဲ့တယ်လို့မြန်မာစစ်တပ်ဘက်က၁၀ယောက်ထက်မနည်းကြဆုံးခဲ့တယ်လို့ဒေသခံတွေကပြောပေမဲ့တိကျအတိပြုချက်မရသေးပါဘူး။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြင်အာဏာသိမ်းမှုကိုဆန့်ကျင်ဖို့ဖွဲ့စည်းထားတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ပါဒေသအတော်များများမှာမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားနေတာပါ။မြန်မာနိုင်ငံရဲ့နိုင်ငံရေးအကြအတဲကိုတုံ့ပြန်ရမှာအင်ဒိုနီးရှားနိုင်ငံအောင်ကြိုးပမ်းမှုကိုအတိအမှတ်ပြုတဲ့အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဝင်ဒီရှာမာကဂျကာတာမြို့မှာဒီကနေ့ပြောကြားလိုက်ပါတယ်။အင်ဒိုနီးရှားပြည်ရင်ကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံတွေကိုဝန်ကြီးရှားမှသွားရောက်မှာဖြစ်ပါတယ်ခင်ဗျာအရှေ့တောင်အာရှနိုင်ငံတချို့မှာကာယောဂါကန့်သတ်ချက်တွေချမှတ်ပြီးစက်ရုံအလုပ်ရုံတွေပိတ်တာကာကွယ်ဆေးတွေအရှိန်မြင့်ထိုးပေးတာတွေရှိပေမဲ့လည်းကိုဗစ်ကူးစက်မှုတစ်ချိန်တိုးတက်လာနေပါတယ်ဩစတြေးလျနိုင်ငံကဒုတိယအကြီးဆုံးမြို့ဖြစ်တဲ့မဲလ်ဘုန်းမှာလည်း9ရက်ကြာကန့်သတ်ချက်ထုတ်ပြန်ထားပါတယ်ဗစ်တိုးရီးယားမြို့မှာကိုဗစ်ကြောင့်သေဆုံးသူ100ကျော်ရှိပြီးအများစုကလူအုပ်ယုံတွေမှာဖြစ်ကြပါတယ်ခင်ဗျာဒီကနေ့ဟာအမေရိကန်ပြည်ထောင်စုမှာစစ်ပွဲတွေမှာကြာဆုံးသွားခဲ့ကြတဲ့စစ်သည်တွေကိုအမတ်တရားအောက်မေ့ဂုဏ်ပြုတဲ့ Memorial Day အမတ်ရအောက်မေ့ပွဲနေ့ဖြစ်ပါတယ်။ဒီကနေ့ဟာနိုင်ငံတော်အားလိုက်ရနေ့လည်းဖြစ်ပါတယ်။ပြီးခဲ့တဲ့မိနစ်ပိုင်းအတွင်းကပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအာလင်တန်အမျိုးသားစစ်တင်းကြိုင်မှာအမတ်ရအောက်မေ့ပွဲအထိမ်းအမှတ်အဖြစ်နဲ့တိုင်းပြည်အတွက်အသက်ပေးလူသွားခဲ့ကြတဲ့စစ်သည်တော်တွေကိုချီးကျူးဂုဏ်ပြုတဲ့မိန့်ခွန်းပြောကြားခဲ့ပါတယ်။မနေ့ကတော့သမ္မတဂျိုးဘိုင်ဒန်ဟာစစ်ပြန်စစ်မှုရန်ဟောင်းတချို့နဲ့တွေ့ဆုံခဲ့တယ်လို့အောက်မေ့ပွဲနေ့အထိမ်းအမှတ်အဖြစ်မိန့်ခွန်းကိုလည်းပြောကြားခဲ့ပါတယ်။ဒီနိုင်ငံတော်အားလိုက်ရဲ့နေ့မှာအမေရိကန်ပြည်သူအများစုဟာအပန်းဖြေခီးထွက်ကြတာမိသားစုမိတ်ဆွေအပေါင်းအသင်းတွေနဲ့အိမ်ဒီမှာဆုပြီးတော့ချက်ပြုတ်စားတောက်တာတွေပြုလုပ်ကြလေရှိပါတယ်ခင်ဗျာ။သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ VOA အမေရိကန်တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့မဆုမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopez ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ VOA အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူအင်ဆန္ဒတွေကိုအမြန်ဆုံးပြေဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.